ရင်းနှင်းဆက်ကရိယာပစ္စည်းရောင်းဝယ်ရေးဥဆောင်ညွှန်ကြားရေးမှူးဘုံဦးကြီးအောင်ကြည်၏ဆက်ထားချက်အရ27စက်တလ96ရက်နေ့ရင်းဆက်ရုံးချုပ်တွင်ကျေးဇူးတော်ရှင်မဟာမြိုင်တော်ရဆရာတော်ဦးဇော်တိကကြွရောက်ဟောကြားတော်မူအပ်သောတရားတော်
ဟုတ်ကဲ့အေးအေးဆေးဆေးပြောခြင်းနဲ့နော်ဒါကြီးတို့ဒီကမာကြီးတို့ကလည်းအေးအေးဆေးဆေးမှာပြောခြင်းနဲ့အကြောင်းတက်တာတယ်လို့ထိုင်ကြပါနော်ဒီအဲ့တော့ဒီနေ့ပြောခြင်းနဲ့အကြောင်းညာကစကားလုံးလေးတခွန်းအဓိကပါနေတယ်အဲ့ဒီစကားလုံးလေးကိုပဲအဓိပ္ပာယ်ရှင်းအောင်ပထမကျေစွာကိုပြောလိုက်အောင်ပါနော်အဲ့ဒီစကားလုံးကဘာလဲဆိုတော့ level ofbeing ဆိုတာလေနော် level ဆိုတဲ့စကားလုံးသိပြီတော့မှန်လို့ရကြမှာပါနော်အစင်းအစင်းရှိတော့ level လို့ခေါ်တာပဲနော်အဲတော့ being ဆိုတာကတော့ဘဝကိုပြောတာပဲဘဝအခြေအနေနော်ဒါပေမဲ့အတိတ်ပဲတော်တော်များတဲ့ကြောင့်ဒီလိုတစ်လုံးနဲ့ဘာသာပြန်လို့တိတ်ပြတော့မပြည့်စုံနိုင်ဘူးနော်အဲတော့ your level of being attracts your life then ဆိုတော့တင့်ရဲ့ level of being တင့်ဘဝအခြေအနေတင့်ဘဝအစဉ်တန်းကတင့်ဘဝကိုဆွဲဆောင်နေတယ် attract ဆိုဆွဲဆောင်တာဒီလိုလေးပြင်းနေခက်စင်စင်ဘယ်လိုမှမမာလို့ရိုးရိုးပြောခဲ့တဲ့စကားလေးတစ်ခုရှိပါတယ်ဘဝဆိုတာစိတ်ထားနဲ့တန်တယ်လို့ဖြစ်တယ်ဟုတ်လားစိတ်ထားတစ်ခုလည်းမဟုတ်ပါဘူးအသိဉာဏ်လည်းပါပါတယ်ဆိုဒီလောကကြီးမှာဒီကမ္ဘာကြီးမှာတရားတွေအများကြီးရှိတယ်လူတွေလည်းအများကြီးရှိတယ်၊လက်ဆောင်တွေလည်းအများကြီးရှိတယ်။တမျိုးနဲ့တမျိုးမတူကြဘူး။နော်။မတူကြတော့သူတို့ရဲ့ level of being ကမတူဘူး။ level of being မတူရင်သူတို့ဘဝကလည်းတူမှာမဟုတ်ဘူးနော်။အဲ့တော့ရိုးရိုးတစ်ခုစမ်းကြည့်။ဘဝကလေးကမျက်စိမမြင်ခဲ့တဲ့လူနဲ့မျက်စိမြင်တဲ့လူနဲ့ဘဝအချင်းကြီးတူနေမှာမလား။ဘဝရဲ့ goal ဘဝရဲ့အစင်တန်းသူ့ရဲ့အသိဉာဏ်မတူနိုင်ဘူးနော်။သူ့မှာချိုးတဲ့မှုတစ်ခုရှိနေတယ်။ရောင်ချိုးတဲ့မှုတစ်ခုရှိတာနဲ့ကောလည်းဒီလောကကိုပြည့်စုံမသိတော့ဘူးနော်မျက်စိနဲ့မြင်လို့သိရတဲ့အရာတွေအများကြီးရှိပါတယ်မျက်စိနဲ့မြင်ရတဲ့ပုံမှာတခါအခြေခံပြီးတော့ကိုယ်ဉာဏ်နဲ့ပြန်ပြီးစဉ်းကျင်သုံးသပ်ပြီးတော့ချဲ့ပြီးတော့နည်းနည်းနည်းသိရတဲ့အရာတွေလည်းအများကြီးရှိပါတယ်နော်ဆိုတော့ level of being မှာအဲ့လိုတစ်ခုခုချွတ်တဲ့မှုရှိလာရင်သူ့ရဲ့ဝန်သူ့ရဲ့လောကလည်းပဲချွတ်တဲ့သွားနေတယ်နော်ချွတ်တဲ့တွေမွေးရပါနားမကြားတဲ့လူတွေမွေးရပါခြေလက်မနားတဲ့လူတွေရှိပါတယ်နော်အဲ့တော့မွေးကလေးကမျက်စိလည်းမမြင်ဘူးနားလည်းမကြားဘူးဆိုရင်အဲ့ဒီကလေးရဲ့အသိဉာဏ်စင်တန်ဘယ်လောက်ရှိမလဲအဲ့ရှိနေတော့နော်သူ့ကိုစာသင်ပေးဖို့တောင်းသိနေလွယ်တော့ဘူးနော်မျက်စိမမြင်နားမကြားတဲ့ကလေးကိုစာသင်လို့မရတော့ဘူးဒါပေမဲ့အနေရောကြားဘူးလို့မကြားသေးခင်ကလည်းပဲနည်းနည်းစာအုပ်လေးတော့မှဖတ်လိုက်ရဘူးတဲ့လူတယောက်အကြောင်းတချို့လူတယောက်လည်းကြားဘူးလို့မသိနေ Helen Keller ဆိုတာနော်သူ18လသမီးရယ်မှာမျက်စိလည်းကန်သွားတယ်ငါလည်းပြင်သွားတယ်ဘယ်လိုမှအကောင်တော့18လရွယ်မှာမျက်စိနေမကောင်းဖြစ်တယ်ဖျားတယ်ဘာဖြစ်တယ်တော့မသိဘူးမန်နေဂျာဒီစီဘာလို့ဖြစ်မလားမသိဘူးနော်အဲ့လိုဖျားပြီးတော့မျက်စိလည်းကန်သွားတယ်ငါလည်းပြင်သွားတယ်သူ့စာရင်းမမရဘူးသူ့ချောင်းနဲ့သမီးလောက်ကြားတဲ့ခါကျမှဆီယမ်မပြောက်ငါပဲသူ့ကိုဖီးဖီးဖီးသင်တာနော်ဒီလက်ကလေးနဲ့ထောက်ပြီးတော့ sign language နဲ့သင်တာသူမျက်စိနဲ့လည်းမမြင်ရဆိုလက်ကိုသူ့လက်နဲ့ထောက်ရတာအဲ့လိုထောက်တာကိုအတိတ်ပဲကောက်ရတာအဲ့တော့စကားလေးတစ်ခုဆိုလက်ပြပေါ့ပို့တော့ကျူးစားရတယ်ဥမာဒီနေ့တော့ရေပိုက်လေးခွင့်ထားတယ်မှာသူ့လက်ကိုရေပိုက်အောင်ခံပေးပြီးတော့လက်နဲ့အဲ့ဒါကိုထောက်ပြရမှာရေရေကိုဒီလိုခေါ်တယ်ဒီလိုထောက်လိုက်ရင်ဒါရေလို့လက်ပြကောက်ရမှာလေကျွန်တော်အဲ့ဒီ Helen Keller ပထမဆုံးနားလေတဲ့အဲ့ဒီစကားလုံးအဲ့ဒါကိုသူအင်မတန်ဝန်တာလည်းအင်မတန်ပြောတယ်နော်အဲ့တော့သူ့လောကကြီးကအင်မတန်မှောင်းနေတဲ့လောကကြီးနော်ဘာမှမသိတဲ့လောကကြီးတွေမှာနော်ဒီအရာကိုဒီလိုခေါ်တယ်ဆိုတော့သိရတဲ့အချိန်မှာအင်မတန်ပြောတာပဲအယူလိုတခါတော့ပြီးတော့တာပဲနော်နောက်တော့သူ့ဆီယမောကိုတခုခုတိုင်နေပြီဆိုရင်ဘာလဲငါလဲဒီအဲ့ဒါအများနဲ့မြင်တယ်ဒါပါလေအဲ့တော့သူ့ကိုတခုခုတခုပြောတာဒါဒီလိုခေါ်တယ်ဒါဒီလိုခေါ်တယ်ဟောဒီခေါ်တယ်ဆိုတော့သူငါနဲ့လည်းမကြားရအောင်နော်ရေးပြလို့လည်းမရအောင်အဲ့လိုနဲ့ Helen Keller ကဒီ sign language နဲ့ပဲစာသင်တာနော်ဆိုတော့သူကဘွဲ့ရတယ်စာပေကျမ်းစာတွေအများကြီးဆိုတယ်နောက်တော့သူစတာကသူစကားနဲ့ပြောနေတာဘယ်လိုလုပ်တင်လိုက်လဲဆိုတော့မသိဘူးเนาะနည်းနည်းအံထွက်နေလဲเนาะအဲ့ဒီအံထွက်နေတဲ့အချိန်မှာသူပြောတဲ့စကားက I can speak now ဒီလိုပြောနိုင်တာသူ့ဘဝမှာအမတန်ကြီးမားတဲ့အောင်မြင်မှုကြီးတည်ရမယ်เนาะတခုခုရဲ့နာမည်ကိုသိလိုက်ရတာသူ့ဘဝမှာအမတန်ကြီးမားတဲ့တိုးတက်မှုကြီးတည်ရမယ် ကုသင်္ဆရာကလည်းအဲ့ဒါလေးတွေးကြည့်တယ်မှာနော်ဘာမှမသိဘူးနဲ့မှောင်းနေတိတ်နေတဲ့လောကကြီးထဲမှာနေရတဲ့လူတယောက်ဟာပြပလောကနဲ့ပတ်သက်တာတစ်ခုခုသူသိလာတယ်ဒါလေးနဲ့ဒီလိုနီးလင်းနေတူတာနောက်လူတယောက်ကို communicate လုပ်လို့ရတယ်နော်သူသိချင်တာကိုမေးလို့ရတယ်တစ်ခါသားပြောတာလည်းသူသိလာတယ် communication လမ်းကြောင်းတစ်ခုပြန်သွားတယ်နော်ဒီ communication machine သူ့ဘာဘယ်လိုနေမလဲသူအသက်တော်ရှိတယ်80ကျော်90လောက်ကျော်နေသွားတယ်နော်အကယ်၍ဒီဆီယမ်ကသူ့ကိုဒီလိုသိမပေးရင်ဒီအသက်80 90ကိုသူဘယ်လိုနေမလဲမောင်တော့တိတ်နေတဲ့လောကကြီးမှာသူနေရမှာဘာမှမသိဘူးသူနော်ဒါသူအရင်ကဘာမှမသိခင်ကတိတ်ထွားတာကြီးတယ်ခံနေသိကြီးတယ်သူတစ်ခုခုမကျင်နိုင်ပေါက်တယ်ခွဲတယ်တဖြည်းဖြည်းနဲ့ communicate လုပ်လို့ရလာတဲ့ခါမှာသူဒေါသပြေးလာတယ်နော်အဲ့တော့လူက communicate လုပ်ဖို့တည့်ရည်ကြီးပြင်ပလောကကိုသိဖို့အများကြီးကြီးတယ်နော်ကိုယ့်ကိုယ်ကိုလည်းသိဖို့လိုတယ်ပြင်ပလောကကိုလည်းသိဖို့လိုတယ်နော်အဲ့လိုတနည်းနည်းနဲ့ချွတ်တဲ့မှုရှိသွားပြီဆိုရင်သူ့လောက diminish နော်ရုပ်လျော့သွားပြီချွတ်တဲ့သွားပြီမပြည့်စုံတော့ဘူးနော်အဲ့တော့ပူတိနေလေပူပြီးတော့ရင်းချက်တဲ့ကြည်ရင်းအင်ဂျင်နီယာတွေဖြစ်လာတယ်လေပဲအဲ့တော့တကယ်အသက်ကြီးလာတဲ့ခါမှာအင်ဂျင်နီယာတွေဖြစ်လာတယ်သူအများကြီးတည်လာတယ်သူအင်ဂျင်ကျိုးစားတယ်နော်သာမန်မျက်စိမြင်ရတဲ့လူတွေနားကျနေတဲ့လူတွေထက်ဒုညဂရီကသူပိုကြီးတယ်မကြီးလို့မရဘူးသူ့ဘောင်ကခက်ခဲတမ်းများတော့နော်အဲ့တော့အဲ့ဒါလေးကိုရှင်းပြဆွမ်းကြည့်ပါ level of being ဆိုတာသတ်ဖို့တိရစ္ဆာန်လောကနဲ့ဥပမာတစ်ခုပြောရမယ်ဆိုရင်အင်မတန်နှိမ့်ချတဲ့တိရစ္ဆာန်တစ်မျိုးပေါ့တီကောင်ဆိုတာတော့တီကောင်ရဲ့လောကမှာအလင်းအပေါင်းဆိုတာရေတိတိလေးပဲရှိတယ်သူဘာမှသိချင်မမြင်ရဘူးနော်ပုံတိုင်းရှေ့ကိုပြီးပြီးပြင်းပြင်းမမြင်နိုင်ဘူးအတန်ကိုလည်းပြင်းပြင်းကြားနေဘူးအင်မတန်ကျဲလောင်တဲ့အတန်ဆိုရင်တော့ဒီ sound wave ရဲ့ impact ကြောင့်ထိမှုကြောင့်ဒီနည်းနည်းတော့သိတယ်အတန်ဆိုတဲ့ပုံနည်းနည်းတော့သိတယ်အနားနည်းနည်းလေးသိတယ်ထိတဲ့ sensation ကိုသူသိတယ်နော်ဒီကောင်တော့ထိရင်ထိမှလို့သူသိတယ်နားတတ်တယ်သူအဲ့တော့အဲ့ဒီဒီကောင်လေးတွေကောင်ရဲ့ဘဝနဲ့လက်ပြတွေကောင်ရဲ့ဘဝကိုဘယ်လောက်ခြားနားမယ်ဆိုတော့မှန်းပဲကြည့်စမ်းပါနော်လက်ပြတွေကောင်ရဲ့ဘဝမှာသူအမျိုးမျိုးအယောင်မြင်ရတယ်လွတ်လပ်မှုရှိရင်သူပြန်တန်းနေတယ်နော်ဟိုကြီးတွန်းနေတယ်အမြင်ကြီးချုပ်ပြန်တန်းနေတယ်နော်သူစားတဲ့အစားအစာကြည့်မယ်ဆိုရင်လည်းအင်တန်အနားရတယ်နဲ့ပြည့်စုံတဲ့ပန်းဝေးတွေကိုသူစုံယူရတယ်နော်တီကောင်ဘာလို့စားတယ်လဲမြေကြီးစားတယ်စားတဲ့အစားအစာဆိုတော့ကွာချသွားပြီဆိုကြည့်နော်မြေကြီးရဲ့အနားအရတယ်နဲ့ပန်းဝေးရဲ့အနားရတာပန်းဝေးဆိုတာအမှန်တော့ပြားရည်သဘောပါပဲနော်လူတွေကပြားရည်စားကြတယ်ဘလောက်အနားရတယ်နဲ့ပြည့်စုံတယ်နော်အင်တန်အဆင့်မြင့်တဲ့စားစရာလို့ပြောလို့ရတယ်နော်ဆိုတော့လက်ပြတဲ့ကောင်ရဲ့မြင်ကွင်းကတော့အယောင်အမျိုးမျိုးပါမျိုးမျိုးတက်ပြင်းမျိုးမျိုးတင်ရတယ်နော်ဆိုတော့ဒီကောင်တကောင်ရဲ့မြင်ကွင်းကဘယ်လောက်ရှိလဲဘာမှမရှိဘူးလင်းလာနဲ့ပုံသာလောက်ကရေးတိတိလေးပဲသူတည်တယ်နော်ဆိုတော့ movement ဒီကောင်ဘယ်လောက်ရွေ့ရှာလို့ရမလဲဒီကြီးပေါ်ကပ်ပြီးဖြည်းဖြည်းဖြည်းဖြည်းနော်တုံတုံတုံတုံနဲ့သွားနေတာနော်ဒီခါလေးဒီကြီးပြောရင်ဒီကြီးတဲ့တူဝင်သွားတာလေဆိုတော့သူ့လောကကတော့ three dimension မဟုတ်တော့ဘူးဒီကောင်ရဲ့လောကကသူ့ dimension မျိုးရှိတယ်အရာအနံကိုပဲသူအများဆုံးသိတယ်အမြင့်ဆိုတာကိုသူမြင့်ကြီးတဲ့ဝင်နေတဲ့လောက်ပဲသူသိတယ်နော်အကယ်၍လက်ပြလေးတကောင်ကဒီကောင်ဒီကောင်ကိုစကားပြတ်တက်လို့ပြောမယ်ဆိုတော့ဒီကောင်ရေးပန်းလေးတွေပို့နေလိုက်တာလှလိုက်တာနှိုးလိုက်တာဆိုရင်ဒီကောင်ကဘယ်လိုပြန်ပြောမလဲ။အဲပန်းဆိုတော့ဗာလေ။နော်။ငါမသိဘူးနော်။မရှိတာကိုမင်းပြောနေတာပါ။နော်။နှိုးလိုက်တာဆိုရင်နှိုးလိုက်ဆိုတော့ဗာလေ။ဒီမသိဘူးနော်။ပန်းဝင်ရေးလေးတွေကချိုးလိုက်တာဆိုရင်နော်။ချိုးလိုက်ဆိုတော့သူမသိဘူး။နော်။အမြင့်ရဲ့မြင်တက်ကြည့်လို့ရှိရင်လောကကြီးကတော့ကြည့်လို့ကောင်းတယ်ဆိုရင်နော်။အမြင့်ကြတာလေသူမသိဘူးနော်သူမသိချင်ဘူးဘာဖြစ်လို့ဆိုတော့ level of being တိတ်သွားနေတယ်နော်အဆင့်တိတ်သွားနေတယ်အဲ့ဒါလိုပဲနော်သူကအဆင့်တက်ကြည့်လိုက်နှစ်ကလေးတွေရဲ့ဘဝဆိုလက်ပြရဲ့ relationship ကြည့်မယ်ဆိုတော့လက်ပြကဘယ်လိုနဲ့ဆက်ဆံနေလဲဆိုတော့သူကတစ်ပင်နဲ့ဆက်ဆံတယ်တခြားလက်ပြနဲ့ပဲဆက်ဆံတယ်ဘယ်သူမှ under တော့ရှိတယ်တခြားနှစ်တူပါလို့သူထိုးနေတယ်ထိုးမယ်နော်အဲ့တော့ဆက်ဆံရင်းနည်းနည်းပဲရှိတယ်နေ့ကလေးဒီကောင်ရဲ့ဘဝကိုကြည့်မစို့ပို့ပြီးတော့ကျေပြန်နေတယ်နော်ခန္ဓာကိုယ်အပြင်နဲ့ပို့ကြည့်တယ်တက်တန်းအပြင်ဆိုလည်းပဲနှစ်ကတော်တော်သက်ရှိတယ်ဒီချက်နဲ့ဆိုရင်ဆန်းကနေ20အထိအောင်သက်ရှိတယ်လို့ထင်တယ်အတိအကျတော့မှားနေတော့မှာဆိုတော့တက်တန်းပို့ရှိတော့သူ့ life experience ကပုံများမှာပဲနော်သူ့ဘဝတက်တန်းမှာတည့်ရချင်းမှာလည်းအနေအယူနဲ့အများကြီးရှိမှာပဲနော်နေ့ပြန်ဆိုတာကတိတ်တက်တန်းမရှိဘူးရေပိုင်းလာပိုင်းထိအောင်လို့ရှိချင်းမှာရှိမှာပါနော်အဲ့တော့တတမရှိတဲ့ကြောင့်လည်းပဲဘဝပြည့်စုံတယ်နေတယ်သူတိတ်မသိဘူးပြီးတော့လက်ပြန်တဲ့လူနဲ့ relationship မရှိဘူးညက်တဲ့လူနဲ့ကရတယ်လုံနေစုရတယ်ဘုံဘုံပြောရမှန်နေတော့ နဲ့ပုံပုံနဲ့ relationship အများကြီးရှိတယ်။နှစ်ကလေးတွေအမျိုးစုံကြောင်းသားဝင်လာတယ်။အမှန်တန်တာရတဲ့အကြောင်းလေးနဲ့ချင်းဆိုကြတာ။တကယ်တချင်းဆိုတာနှစ်ကလေးတွေကသူတို့တချင်းဆိုတာကိုသူတို့ကသူတို့ကြိုက်တယ်။အနာအမျိုးမျိုးနဲ့ variation အမျိုးမျိုးနဲ့ဒီလိုမျိုးတွေသူဆိုတတ်တယ်။ပုံပုံကနှစ်ကလေးတွေကို classical musician လို့ခေါ်တာ။တကယ် classics တွေသူတို့ဆိုနေတာ။အားရပါရစိတ်ပါလက်ပါပျော်ပျော်ရွှင်ရွှင်ကြီးကိုဆိုရတာနှစ်ကလေးကောင်တချင်းဆိုတဲ့အခါမှာသူ့စိတ်ထဲမှာဘယ်လိုများခံစားရနေလဲဘယ်လို move ပြီးရရှိမလဲဆိုတော့ပုံပုံကတခါလေးမှန်းပြီးကျွန်းလို့ကြည့်တယ်သူ့စိတ်ကိုသူအင်မတန်ပြောတယ်ပြောကျွန်းနေကလေးကလည်းကောင်းတယ်ကောင်ခေါ်လိုက်ထူလိုက်ခေါ်လိုက်ထူလိုက်လို့တက်တယ်ဒီကောင်ကကောင်တိတ်တန်အောင်နေရှိတယ်နော်ဒီကောင်ကခေါ်ရင်ကောင်ချက်ချင်းထူလာတယ်ဆောရှင်အားကြီးတော့သူ့ကျင် relationship တဘောအများကြီးရှိတယ် chicken တဘောမြစ်တာတဘောတွေအများကြီးရှိတယ်နော်အနားမှာနေကြတွေ့နေကြနေကြဆိုတော့နှစ်ကလေးတွေကဘုံဘုံမကြောက်ဘူးအနာလေးထီအောင်သူတို့လာတယ်နော်သူတို့တည်ရင်တော့ဘာလည်းမပေးဘူးဆိုတာသင်ကြည်ရင်စိတ်ချတယ်တခါလေသူတို့ကအစားအစာလေးတွေချပေးထားတယ်သူတို့လာစားတယ်နေရာဒီမှာရေချတဲ့ခါမှာတောက်ပြရရေလေးတွေကလည်းထားပေးတယ်သူတို့တည်တဲ့အချိန်တိုင်းသူတို့အစားလာစားတယ်ရေလာတောက်တယ်နော်သူတို့လောက်ကဟာပို့ပြီးတော့ကျေပြန်တယ်နည်းနည်းတယ်လို့ဆိုနေတယ်နော်သူတို့ကတစ်ဆင့်ဆင့်ကြည့်သွားတာကြောင်လေးတွေဘုံဘုံနေတဲ့နေရာမှာကြောင်လေးပုံပုံရှိတယ်သူအမေကြီးမိုးဆိုရင်တော့ငုံကတန်းပြီးတော့အိမ်နေတာသူ့အမေကြီးသူတို့တော့ချစ်တာပဲတခါလေလို့တကယ်ဆိုတာမဟုတ်ဘူးငုံကမသားနိုင်ဘူးထားပြီးအိပ်ပျော်တယ်ဒါပေမဲ့အဲ့လိုလေးမသားနိုင်ဘူးလို့အိပ်ပျော်နေတာလေးကိုပဲသူတို့တော့ကြိုက်မှာပဲဒီလိုနေရတာသူတို့သဘောကျတယ်ကစားကြတယ်ခုံလိုက်ကြတာတခါလေပျော်လိုက်တာဒီကောင်ဒီကောင်ကြိုက်တယ်တကယ်နာအောင်မကြိုက်ဘူးနော်ကြိုက်လိုက်နာမယ်ဆိုတော့သူတည်တယ်နော်ဟိုမနာကြခြင်းပျော်ခြင်းလို့ကစားကြတာနော်အဲ့လိုဘောလုံးလေးတွေဗာလေးတွေချပေးထိုင်တယ်ကစားနေကြတယ်တကယ်လူလေးလူကြနေတာပဲတခါလေးကြည့်လို့ကြောင်ခန္ဓာကုန်းနဲ့လူစိတ်များဖြစ်နေလားမသိဘူးမှန်းကြည့်လိုက်တာပါနော်လူကများကြောင်ဝင်စားဖြစ်နေလားလူကဝင်စားပြီးကြောင်များဖြစ်နေရောလားတချို့ကြောင်နဲ့တကောင်အင်မတန်လိမ္မာတာပဲအင်မတန်တိတ်တယ်နော်အဲ့တော့ဒီလိုကုပောင်းချင်မှာရှိတဲ့တော်တော်လေးတွေကိုလည်းတိကျတိထားတော့ကြည့်ပါသူတို့ဘဝကိုနားလည်ဖို့ appreciate လုပ်နေဖို့ဒါမို့ထားဖို့အင်တန်ရေးကြီးပါတယ်နော်သူတို့ဒီလိုကုပောင်းချင်မှာရှိတဲ့လူတွေကိုလည်းနားလည်ဖို့ဒါမို့ထားဖို့အင်တန်ရေးကြီးပါတယ်At a low level of being, only a very poor world exists. ဘဝအခြေအနေမြင့်ကျလို့ရှိရင်လောကလည်းပဲအင်မတန်ဂုဏ်နည်းတဲ့ quality အင်မတန်နိုင်တဲ့လောကပဲဖြစ်မှာပါ။ခုနပြောလို့ပဲဒီကောင်ဒီကောင်ရဲ့လောကနဲ့လက်ပြဒီကောင်လောကမတူဘူး။လက်ပြဒီကောင်လောကနဲ့နှစ်ခွေးဒီကောင်လောကမတူဘူး။နှစ်ခွေးဒီကောင်လောကနဲ့ကြောင်လေးဒီကောင်ရဲ့လောကမတူဘူး။အစစ်အစစ်အစစ်ကွာသွားတာ။အဲ့တော့ level of being နိုင်လေလေသူ့လောကလည်းပဲနိုင်လေလေပဲဆိုတော့နော်။ And only a very impoverished kind of life can be lived. level of being နိုင်လို့ရှိရင်ဘဝအဆင့်တန်းနိုင်လို့ရှိရင်အဲ့ဒီအင်မတန်ချိုးပြတဲ့ဘဝမျိုးကိုပဲနေလို့ထင်လို့ရမယ်တဲ့။အဲ့တော့ကိုယ့်ဘဝကမချိုးပြတဲ့ခြင်းဘယ်နဲ့လုပ်မလဲ။ကိုယ့်ဘဝအဆင့်တန်းကိုကိုယ်ပြရမယ်နော်။ဘဝအဆင့်တန်းဆိုတာလူမျိုးအဆင့်တန်းမဟုတ်ဘူးနော်။အိမ်ကောင်းကောင်းကားကောင်းကောင်းပြောတာမဟုတ်ဘူး။စိတ်ဓာတ်နဲ့အသိဉာဏ်ကိုပြောတာနော်။ The universe is what it is. စัจ java လာကြီးကလောကကြီးတော့သူ့ငဘောရှိအတိုင်းအတူရှိနေတာပါနော်။ But he who limits himself to its lowest sides တို့တော့အဲ့ဒီလောကကြီးရဲ့အနေဆုံးအပိုင်းကိုပဲကိုကတန့်တတ်ပြီးတော့နေမယ်ဆိုရင်နော်။ to his biological needs သူရဲ့ခန္ဓာကိုယ်လိုအပ်ချက်လောက်ကိုပဲအဓိကထားပြီးတော့နေမယ်ဆိုရင်နော်ခန္ဓာကိုယ်အဓိကဆိုတာကငုံငုံမြင်ရဘူးကောင်းကောင်းကြားရဘူးကောင်းကောင်းစားရဘူးကောင်းကောင်းဝေးရဘူးကောင်းကောင်းနေရထိုင်ရဘူးနော်အဲဒီ၅ပါးကငုံငုံခံစားနေဘူးဒါ biological needs ပဲနော် his creature comforts ဒီခန္ဓာကိုယ်တက်တာမှုရှိဖို့ချမ်းသာဖို့ or his accidental encounters ဒီမို့လည်းပဲခေအချိန်နဲ့ပေါင်းချင်အချိန်နဲ့ရောက်အရာသူတွေ့နေရတဲ့ကိစ္စတွေထဲမှာပဲသူ limit ဖြစ်နေမယ်တန်တန်မှုရှိပြီးနေမယ်ဆိုရင် will inevitably attract a miserable life အဲ့ဒီလူဟာအင်တန်ချိုးတဲ့ဘောကျင့်သက်စရာမရှိတဲ့ဘဝမျိုးကိုပဲသူဆွဲဆောင်မိမှာပဲဒီအိဒိတ်တွေကိုချဲ့ပြီးတော့တခြားဆန်းစားကြည့်ပါလူမှန်သဘာဝအများကြီးရှိတယ်ခဏခဏပြောပါလူမှန်သိက္ခာသဘာဝလည်းရှိတယ်လူတဘာဝလည်းရှိနေတယ်နော်အဲ့လိုနှစ်ပိုင်းရှိတဲ့တဲ့က ကိုကအဲ့ဒီ biological needs လောက်ကိုပဲဦးစားပေးဖို့နေထားမယ်ဆိုရင်တစ်ဖက်က intellectual ဘက်က needs လည်းရှိတယ် emotional ဘက်က needs လည်းရှိတယ်ဥပမာမေတ္တာကရုဏာဆိုတော့နော်အဋ္ဌဉာဏ်တွေးခေါ်နဲ့ပတ်သက်တာစားပေးဖို့ဟူတာမျိုးမျိုးကိုသင်ကြားလေ့လာဖို့ဆိုတာလည်းဒီမှာလိုအပ်ချက်ရှိတယ်နော်သူဒီ spiritual needs လည်းရှိတယ်နော်မြင့်မြတ်တဲ့စိတ်ဓာတ်နဲ့အဋ္ဌဉာဏ်ပိုင်းဆိုင်ရာကိုရဖို့ဒါလည်းလိုအပ်ချက်တစ်ခုဖြစ်တယ်နော်အဲဒါမျိုးကိုမြင့်မြတ်တဲ့အဋ္ဌဉာဏ်နဲ့စိတ်ဓာတ်အပိုင်းကိုခြံထားလိုက်မယ်ဆိုရင်သူ့ဘဝဟာ agent ဘဝမဖြစ်နိုင်တော့ဘူးနော် miserable ဖြစ်နေမှာ agent ဘဝဖြစ်လာလိမ့်မယ်ဒုက္ခတွေအများကြီးများတဲ့ဘဝဖြစ်လာလိမ့်မယ်တော့လုံးလုံးကြီးစားဖို့နေရေးခက်ခဲတဲ့သူနော်စားတော့အောင်မှမရတဲ့လူကတော့သူ့ဘဝအဆင်မြင့်လာဖို့ခက်ခဲမှလိမ့်မယ်နော်တို့တော့အတင်းအကျပ်စားဖို့နေရေးပြည့်စုံလို့ဆိုရင်ကိုကအဋ္ဌဉာဏ်ရှိလို့ရှိရင်ကိုယ့်ရဲ့အဋ္ဌဉာဏ်နဲ့စိတ်ဓာတ်ကိုမြင့်သေးသွားလို့ရတယ်နော်အဋ္ဌဉာဏ်နဲ့စိတ်ဓာတ်မြင့်သွားလေလေလောကကြီးကပို့ပြီးတော့နည်းနည်းလာလေလေအတိတ်ပဲနည်းနည်းလာလေလေပဲနော်အဲ့တော့လူထဲမှာပဲဆိုပါတော့နော်လူတစ်ယောက်တစ်ယောက်မတူ The higher the level of being the greater richer and more wonderful is the world level of being မြင့်သွားရင်မြင့်သွားတယ်လောက်ကိုယ့်ရဲ့လောကကြီးကလည်း greater နော်ပို့ပြီးတော့ကြီးချင်လာတယ်နော်ဘုံဘုံလည်းဒီလိုစัจ java လာနဲ့ပတ်သက်တာတွေ universe နဲ့ပတ်သက်တာတွေဖတ်တယ် biology psychology astronomy အများကြီးဖတ်ကြည့်တော့စဉ်းစားကြည့်တော့တခုခုတကယ်လေးပိုသဘောပေါက်လာတိုင်းကိုယ့်လောကကြီးကပို့ပြီးတော့ကြီးလာတယ်နော်ကိုယ့်လောကပို့ပြီးတော့အမြင့်ဌာနရှိတယ်ပို့ပြီးအတိတ်တွေရှိလာတယ်နော် you know richer and more wonderful အဲ့ဒီ wonderful ဆိုတဲ့တကယ်ဟုတ်တယ်အမြင့်တာအောင်စရာကောင်းနေမှာလားနော်အဲ့တော့တရားထုတ်ပြီးကိုယ့်စိတ်ကိုကြီးကြီးကြီးကြီးပဲစိတ်အကြောင်းသိတာလည်းခံပါလားပဲအမြင့်တာအောင်ဟုတ်တယ်နော်ဟို universe ဆိုတာအပြင်ကလောကကြီးနော် outer world စိတ်ဆိုတာက inner world နော်အပြင်လောကကိုလည်းအများကြီးလေ့လာကြည့်တယ်နော်ဘာလို့ဒီရှိတော့ကြည့်နေလဲတော်တော်အံ့ဩတယ်နော်ဟို astronomy ဘက်ကကြည့်နေဆိုလည်းပဲ internet အံ့ဩစရာကောင်းတယ်နော် physics နည်းနည်းလေ့လာတဲ့ chemistry လေ့လာတဲ့ကျောင်းမတော်လည်းသင်ခဲ့ရတာလေးပေါ့နော်အဲ့တော့ပူတိလေပူတိလေပူပအံ့ဩလေးပဲနော်အပြင်လောကကိုကြည့်တဲ့ခါမှာလည်းပဲ internet အံ့ဩလေးနော်ဆိုတော့အာယုန်တစ်ခုအနေနဲ့ခါမှာအဲ့ဒီအာယုန်လေးကိုသဘောကျတဲ့စိတ်လေးဖြစ်လာတာတိတ်ချစောင့်ကြည့်နေလို့နော်ဒါတော့ဖြစ်လို့ဖြစ်ကြချင်တယ်ဘူးဆိုဖြစ်တယ်ဒါပေမဲ့ကြည့်တဲ့ကွာလေ့ကျင့်မလုပ်လို့ရှိရင်တခြားမြင်မှာမဟုတ်ဘူးနော်အဲ့တော့ကိုယ်စိတ်ကိုယ်တခြားကြည့်တဲ့ကောင်အရင်တစ်ခုအနေနဲ့စိတ်ကလေးတစ်ခုဖြစ်လာတာတော်တော်အားလုံးစရာကောင်းတယ်မြင်လို့နေတဲ့အားလုံးတော့နော်အဲ့တော့ကိုယ်အရင်တုန်းကတခြင်းတစ်ခုအကြောင်းတော့ပြောဘူးလေငယ်ငယ်တုန်းကကြားဘူးတခြင်းတစ်ခုအင်းလေးတခြင်းပါသူကလောကကြီးကိုကြည့်တယ်တိမ်ငယ်မြင်းမြင်းများတယ်နော်တစ်ပင်ငယ်မြင်းမြင်းများတယ်သူကမြင်တဲ့ခါမှာ What a wonderful world ဆိုပြီးအဲ့တခြင်းမှာပါတယ်ကျွန်တော်တို့အင်တန်ယူပါလေအတိတ်တွေအင်တန်နဲ့နေတယ်နော်လူတွေကကိုယ်အလုပ်တွေနဲ့ကိုယ်အင်တန်ရှုပ်နေကြတာနော်တောင်းကျင်တင်းချာတိမထားမိဘူးတော့တာတော့တာကြည့်တာကြည့်တယ်တင်းချာမမြင်ဘူးမြင်တော့လောကကြီးဘလောက်အဟောဘောကောင်းလဲဆိုတာကိုမသိပါဘူးမြင်နေတယ်မခံစားတတ်ဘူးနော်တော့ဒီနေ့တန်းလို့တိုင်းလို့တိုင်းလောကကြီးကအင်တန်အဟောစရာကောင်းတယ်ပါလားဆိုတာလေးကိုခဏလေးဖြစ်ဖြစ်တော့ခံစားမိရင်တိတ်ကောင်းပါပဲThe world of man is incomparably greater and richer. လူလောကဆိုတာကိစ္စလောကနဲ့ဘယ်လိုမှနှိုင်းယှဉ်မှုမရတော့အောင်ကြီးမားတယ်အနှစ်သာရအတိတ်တွေအင်တန်ပြည့်သွားတယ်နော်ဆိုတော့ကိစ္စတွေမှာ concept ဆိုတာတိတ်မရှိဘူးနော်စကားလုံးဆိုတာမရှိဘူးတို့ပစ္စည်းတစ်ခုအနေနဲ့ဒီပစ္စည်းရဲ့အကြောင်းကိုအပြည့်အစုံတို့သိမှာမဟုတ်ဘူးအသိဉာဏ်လေးတွေတို့တွေ့တယ်တို့စားတယ်စားရမယ်ဒီအသိဉာဏ်တဘာဝတို့မသိဘူးနော်အဲ့တော့တို့မှာကြတော့ biological need ကအဓိကလို့ဖြစ်နေတယ်နော် spiritual need ဆိုတာတို့မှာမရှိဘူး what he will actually grasp depends on each person's own level of being လူတယောက်ဘယ်လောက်နားလည်မယ်ဆိုတာ grasp ဆိုတာလက်နဲ့ဘယ်လိုလမ်းပဲဆုပ်ကန်အောင် grasp လို့ခေါ်တာနော်အဲ့တော့အသိဉာဏ်နဲ့နားလည်တာကိုလည်းပဲထို့တူပဲသုံးလို့ရတယ်အသိဉာဏ်နဲ့နားလည်ဆိုတော့တိသွားတယ်ပိုင်ပိုင်နေနေဆုပ်ယူနေသွားတယ်နော်အဲ့တော့လူတယောက်ဘယ်လောက်နားလည်မယ်ဆိုတာသူရဲ့ level of being ဘယ်လောက်မြင့်လဲဆိုတာကိုမသိဘူး အဲ့တော့စိတ်ဓာတ်နဲ့အသိဉာဏ်အကျင့်စာရိတ္တအကျင့်တိလမေတ္တာကရုဏာဗတိသမารိဒါတွေမြင့်မားလာလေလေသူပိုတိလေလေပဲဖြစ်နေနော် The higher the person the greater and richer is his or her world နော်အဲ့တော့ဒီပုဂ္ဂိုလ်ဒီလူပြောက်ဒီဖြစ်ဖြစ်ရကြဖြစ်ဖြစ်မိမှဖြစ်ပြီးလေ သူ့ရဲ့စိတ်နေသဘောထားနဲ့သူ့ရဲ့အသိဉာဏ်မြင်မားလေလေသူ့လောကကြီးဟာအဆင်းကျင်းသွားလေလေအဲ့တော့လူတွေအများကြီးဒီလောကထဲမှာအတူတူနေကြတာနော်အတူတူနေကြရုံနဲ့ဒီလောကနဲ့ငါ့လောကအတူတူပဲလို့ပြောလို့မရဘူးအင်မတန်ကွာခြားနေပါတယ်နော်အကြီးအကျယ်ကွာခြားနေတယ်တိုင်းတာလို့မရတော့အောင်ကွာနေတယ်နော်အဲ့တော့ Not the I, only the mind can determine the grade of significance. ဉာဏ်ရှိနေဉာဏ်ရုံနဲ့ဘယ်လောက်အရေးပါလဲဆိုတာကိုဆုံးဖြတ်လို့မရဘူး။ဉာဏ်နဲ့သိမှလား၊အတိတ်တွေကိုသိမှလား၊သူကအရေးပါမှုဆိုတာဖြစ်လာတယ်နော်။အဲ့တော့ဥပမာအဖြစ်ဆိုတော့စာအုပ်တို့အင်မတန်အသေးပင်နဲ့နည်းတဲ့စာအုပ်တို့ရှိတယ်ဆိုတော့အဲ့ဒီစာအုပ်ကိုတိရစ္ဆာန်တစ်ကောင်လူနဲ့အနိစ္စဆုံးဖြစ်တဲ့လူဝင်ကြီးတစ်ကောင်ငြင်းရမယ်ဆိုတော့သူ့ပေးလိုက်ရင်သူစမ်းယူမှာပဲ၊သူကန်ကြည့်မှာပဲနော်။ဒီစာအုပ်ကိုသူဘယ်လောက်သိမလဲ။ဒီပုံကံတော့သူသိတယ်နော်တန်ကြည့်တဲ့ခါမှာသူ့ရဲ့ပြော့တဲ့သဘောမာတဲ့သဘော hardness ကိုသူသိမယ်နော်အဲဒီစာအုပ်မှာအယောင်ရှိတယ်ဆိုရင်ဘာအယောင်လဲဆိုတာတော့ပဲသူသိတယ်နော်ဒါပေမဲ့ဒါစာအုပ်လို့သူမသိဘူးနော်လုံးဝစာမတတ်တဲ့လူသားတယောက်ဆိုမှာတော့နော်အဲတစ်ချက်ပြောမစင်လုံးဝစာအုပ်ဆိုတာမမြင်ဘူးတဲ့လူတယောက်ဆိုမှာတချို့နေရာတွေမှာအဲ့လိုနေရာမျိုးရှိလောက်သေးတယ်လို့ထင်တယ်စာအုပ်ဆိုတာမမြင်ဘူးတဲ့နေရာနော်အဲ့ဒီနေရာမှာဒီတက်ကိုပထမဆုံးကျင်စာအုပ်တို့ပြည့်တဲ့ချက်ပေးလိုက်လို့ဆိုတာဒါပါလေဆိုတော့သူလည်းလုပ်တယ်မလဲ။တန်ကြည့်လိုက်ရင်တော့အရွက်ကလေးတွေထပ်ထားတာတော့တွေ့မယ်နော်။အဲ့မှာအယောင်တွေ့လိုက်တွေ့မယ်။အရွက်ကလေးတွေတန်ကြည့်တဲ့ခါမှာကိုကိုကောက်ကောက်ကလေးတွေတန်းစီပြီးတော့ပုံနှိပ်ထားတာဒီပြေးထားတာဒီပြေးဒါတွေသူမြင်မှာပဲနော်။ဒီချက်ပုံသူဘယ်လောက်တွေ့မလဲ။မတွေ့ဘူး။ဒါစာအုပ်လို့တော့တွေ့လို့မရဘူး။စာအုပ်လို့ခေါ်တယ်။ဒီအောင်ဖတ်လို့ရတယ်ဒီချက်မှာအတိတ်တွေရှိတယ်လို့သူမသိနိုင်ဘူးနော်။နောက်တစ်ယောက်ဆိုပါတော့စားတော့မတက်ဘူးနော်ဒါပေမဲ့သူငင်းလေးတဲ့စောက်တွေတော့သူမြင်ဘူးတယ်သူများတွေဖတ်နေတာသူကြားဘူးတယ်မြင်ဘူးတယ်နော်ဆိုတော့သူ့စောက်တော့ပေးလိုက်ရင်ဒါပါလဲလို့ပြောရင်ဆိုစားဦးလို့ပြောမှာပဲဒီမှာဒါရီကပါလဲဆိုဒါရီကစာရီလို့သူပြောမှာပဲနော်စာရီဆိုတာဘာလို့ပြောရလဲဆိုတော့စာရီဆိုတာစကားပြောတာလိုမျိုးကိုမှတ်ထားတာပဲစားတဲ့စကားเนี่ยဒါပဲကွာတယ်နော်စကားเนี่ยပြောတဲ့တင်ကြတာကိုတင်ကြရေးသားနဲ့မှတ်ထားတာနော်အခုစလုံးကဆိုင်နေပါပဲเนาะဒီလောက်ပဲသိမှာเนาะအဲ့လိုလူတယောက်ကတဆင့်တက်လိုက်လို့ဆိုပါတော့เนาะဗမာလူစာဖတ်တက်တက်လူတယောက်ဆိုပါတော့အဲ့ဒီဗမာစာဖတ်တက်လူတယောက်ကိုအခုဘုရားဘာသာတရားစာအုပ်တွေဖြစ်တဲ့ပါဠိစာအုပ်ကိုပေးမှာဆိုပါတော့ပါဠိစာတော့သူမသိဘူးเนาะဗမာစာသူသိဘူးလေအဲ့တော့သူ့ကိုဒီစာအုပ်ဖတ်ဆန်းပါဆိုရင်သူအတန်ဆက်တော်ဖတ်တက်တယ်เนาะဥမာစာအုပ်ထဲမှာအေဝံမေတုတ္တံဆိုသူဖတ်လို့ရတယ်เนาะဗမာအခရနဲ့ရေးထားတာကိုဒီပါဠိစာကိုပဲဗမာအခရနဲ့ရေးလဲရပါတယ်เนาะယောရိယပြီမှာဆိုရင်ယောရိယအခရနဲ့ရေးတယ်ဒီဗမာကျတော့ဒီဟိုအခရနဲ့ရေးတယ်ဘယ်လိုအခရနဲ့ပြည့်ပြီပေါ့ရေးလို့ရတယ်เนาะအဲ့တော့ဗမာစာဖတ်တတ်တဲ့လူကျောက်ကပါဠိတော်ဥပမာမေတ္တာတုတ်ပဲဆိုတော့เนาะသူ့ပေးလိုက်ရင်သူဖတ်ဆန်းပါဆိုသူဖတ်လို့ရတယ်ဧဝံမေတုတံဧဝံတမယံသူဖတ်လို့ရတယ်เนาะဒါပေမဲ့အဲ့ဒါကိုအတိတ်ပဲအတိအကျပြောပါဆိုရင်ကြက်ထားရင်တော့သူပြောနိုင်မယ်เนาะတင်ထားရင်တော့ပြောနိုင်ပြီကြက်ထားတာမဟုတ်ဘူးတင်ထားတာမဟုတ်ဘူးဆိုရင်သူအသေးတယ်မပြောနိုင်ဘူးနော်အတန်တော့ပဲသူဖတ်လို့ရတယ်သူအသေးတယ်မပြောနိုင်ဘူးနော်အဲ့တော့ပါဠိစာတင်ထားတဲ့လူဆိုရင်တော့အဲ့ဒါကိုအသေးတယ်မပြောနိုင်ဘူးအေဝံမေတုတ္တံဆိုတော့အကျဉ်းလို့ဤလို့ကြားခဲ့ဘူးသည်အသေးတယ်လို့ထွက်တာပေါ့နော်ဧကံတမယတခါတုန်းကသူအသေးတယ်မှန်လို့ရတယ်ပြောလို့ရတယ်နော်အဲ့တော့စာဖတ်တဲ့ဒီလိုအသေးတယ်မသိတဲ့လူနဲ့စာဖတ်ပြီးအသေးတယ်ပါသိတဲ့လူနဲ့ဘလောက်ကွာသွားကြည့်ရနော်ဒီစာအုပ်ရဲ့နည်းနည်းမှုပါနော်အဲ့တော့အတိတ်ပဲဆိုတာကသူ့ရဲ့ level of being ပုံမှာအများကြီးမျိုးတည်နေတယ်နော်အဲ့ဒီပါဠိစာတွေကိုဖတ်ကြည့်လိုက်ပြီနော်ဥပမာမဟာသီရိပဌာန်းတော့မှာဆိုရင်ဂစ္ဆန္တောဝါဂစ္ဆာမိတိပဇာနာတိတွားနေစဉ်မှာတွားနေပြီဟူ၍ပြီတဲ့ဟောဒါသာပြန်လိုက်ရတယ်နော်အဲ့လိုဆိုရင်ဒီစာရဲ့အတိတ်တွေကိုတကယ်သဘောပေါက်သွားပြီလားဆိုတော့ grammatically တော့အတိတ်တွေသဘောပေါက်ပါလေနော်ဒီစာရဲ့ဒါအဲ့အတိတ်တွေပြောဆိုတာသူတည်တယ်ဘာသာပြန်လဲလို့ရတယ်သူနားလည်တဲ့ language နဲ့ဘာသာပြန်လိုက်တယ်နော်အဲ့တော့ကိုနားလည်တဲ့ language နဲ့ဘာသာပြန်လိုက်ရုံနဲ့အကုန်လုံးတည်သွားပြီလို့ပြောလို့မရသေးဘူးနော်ဘယ်အချိန်မှမတကယ်တည်မလဲဆိုတော့အဲ့ဒီတွားနေတိုင်းတွားနေတိုင်းပြိကပ်ပြီးတော့တည်တည်ချင်ချာဒီတွားနေတဲ့ဖြစ်စဉ်တခုခြေတော်ကိုကြောက်လိုက်တာနှမ်းလိုက်တာချလိုက်တာထိလိုက်တာအဲ့ဒီအချိန်မှာဖြစ်ပေါ်နေတဲ့စိတ်နော်ကြောက်နေတဲ့စိတ်ရှေ့ကိုနှမ်းနေတဲ့စိတ်ချလိုက်ခြင်းနဲ့စိတ် ချတဲ့ကမှထိတာကိုသိလိုက်တဲ့စိတ်အဲ့ဒီရုပ်ဖြစ်စဉ်နဲ့စိတ်ဖြစ်စဉ်တွေကိုတတိကပ်ပြီးတော့အချင်းကြာကြာတင်းချာတမာတိကောင်းကောင်းနဲ့တိပြီးတော့နေလာကြာသွားတဲ့ခါမှာတဖြည်းဖြည်းသူမြင်လာတယ်တွားကျင်တဲ့စိတ်ကလေးတက်ကနေဖြစ်လာတာခြေထောက်ကတင်းနေဖြစ်သွားပြီးတော့ရှေ့ကိုတိုးပြီးတော့လှမ်းသွားတာခြေထောက်ကိုပြန်ချလိုက်တာချလို့ပြည့်တာကိုတိလိုက်တာပြီးတော့နောက်တစ်ခါလှမ်းပေါ်ရင်သူစိတ်ကအားယူလိုက်တာဒီလိုရုပ်တရားနဲ့လမ်းတရားခုပေါင်းဆက်ပြီးတော့အလုပ်တစ်ခုလုပ်နေတယ်ဆိုတာကိုသူသိချင်ညာမှာတိလာနေတယ်နော်တတိယတမားတိတ်ကောင်းလာရင်တော့ဒီခန္ဓာကိုယ်ပုံသဏ္ဍာန်ကြီးခြေထောက်ဆိုတဲ့ပုံသဏ္ဍာန်ကြီးပါပျောက်သွားနေတယ်နော်လှမ်းနေတဲ့စိတ်ကလေးဖြစ်လာတာရင်စိတ်ကလေးဖြစ်တာနေပြန်ခြေထောက်ကသူ့ဟာသူပြွာသွားတယ်တဘာဝတရားတမင်္ဂလာလို့ရတယ်လို့မထင်တော့ဘူးဒီစိတ်ကဒီရုပ်ကိုဖြစ်အောင်ဖန်တီးပေးတာနော်စိတ်ကလှမ်းနေတဲ့စိတ်ဖြစ်တဲ့ခါမှာ nerve တွေမှာဆိုစီကသူ့ဆံရအလုပ်ကိုသူ့ဟာသူလှုပ်သွားနေတာနော်အဲ့လိုပုံစံမှာပြတ်ပြီးတော့လှုပ်ရှားမှုတင်းမှုရော့မှုနဲ့ဒီစိတ်ရဲ့ဖြစ်စဉ်ကိုခုပြောပြီးနေတဲ့ကောင်မှာလောကကြီးမှာရုပ်တရားနဲ့နံတရားနှစ်မျိုးပဲရှိတယ်ရုပ်တရားဟာလည်းတဘာဝနံတရားဟာလည်းတဘာဝပဲဟုတ်ဒီလိုသဘောပေါက်လာတဲ့ခါမှာအဲ့ဒီဒီပါဂစ္ဆန်တောဝဂစ္ဆာမိတိပဇာနာတိတောနေစဉ်မှာတောနေသည်ဟူ၍တိဤဆိုတဲ့စကားကိုပြန်ဖတ်တဲ့ခါမှာအတိတ်ပဲနားလဲပုံနော်မတူတော့ဘူးနိုင်กว่าပါဘီเนาะသို့သူပဲဆိုတော့ဟောပါဠိလိုတရားကံဝစိတ်တံတရားကံစိတ်တံဒီပဇာနာတိလို့ဒီလိုဟောထားတာရှိတာပေါ့เนาะဆိုကိုယ်စိတ်ကိုကိုယ်စောင့်ကြည့်စောင့်ကြည့်စောင့်ကြည့်ပြီးတော့ကြာလာတဲ့ခါမှာဝိညာဉ်နဲ့စိတ်ကလေးတစ်ခင်းနဲ့ဖြစ်လာတာเนาะတေချာရှင်းရှင်းလေးကိုယ်ကွန်းကွန်းလေးနေလိုက်တဲ့ခါမှာเนาะအော်ဒါဟာစိတ်ကလေးတစ်ခုပါလားเนาะငါလို့ထင်နေတာငါလို့ရှင်နေလို့ထင်နေတာတကယ်တေချာကြည့်တော့သူကသဘာဝတရားပဲသူတမင်္ဂလာဖြစ်အောင်လုပ်ယူလို့မရဘူးเนาะသူဖြစ်เสียအကြောင်းရှိတဲ့ခါမှာဖြစ်လာတယ်မဖြစ်အောင်လည်းစုကြည့်တာလို့မရဘူးသူဖြစ်เสียရှိရင်ဖြစ်ဥမှာပဲเนาะအဲ့ဒီသဘောကိုသိချင်နေတဲ့ခါမှာလောဘစိတ်ဖြစ်တဲ့ခါမှာလောဘစိတ်ဖြစ်မှာမသိဆိုတာအတိတ်တွေကအမြဲတမ်းနည်းနည်းသွားပြီเนาะဒါကြောင့်လူပြောင်းတဲ့တရားကိုနားလည်ပုံဟာသူ့ရဲ့အနေထိုင်အပြုမူအကျင့်သီလသူ့ရဲ့စိတ်ထားသူ့အသိဉာဏ်ဒါတွေအားလုံးမှာမသိပါဘူးအဲ့တော့ခုနစောစောလုံးအဥပမာတစ်ခုလို့ဆိုပါတော့ဒီတရားတွေကိုတရားအားမထုတ်ဘူးတဲ့လူပြောက်ကိုတရားအားထုတ်လို့ဖြစ်ပေါ်လာတဲ့အဋ္ဌဉာဏ်အကြောင်းတွေတရားအားထုတ်လို့သတိသမားတွေကြောင်းတဲ့အခါမှာအေးချမ်းပုံတွေစိတ်ထဲမှာလောဘဒေါသမောဟမာနအိတ်တံမစ္စရိယဆိုတဲ့ဒီလောင်တဲ့သဘောညံ့တဲ့သဘောတွေကျင်းနေတဲ့အခါမှာဘလောက်တန့်ရှင်းတယ်လဲဘလောက်အေးတယ်လဲဘလောက်ချမ်းသာတယ်လဲဒီချမ်းသာကိုဘာမှမလဲနိုင်ဘူးဒီချမ်းသာအင်မတန်ချမ်းသာတယ်ဆိုတာမျိုးပြောပြရင်မကြုံဘူးတဲ့လူကဘလောက်သိမလဲမသိနိုင်ဘူးနော်ဒါကြောင့်ကိုယ့်ရဲ့သိနိုင်မှုဆိုတာတခုခုသိဖို့ဆိုတာကိုယ်ကိုယ်တိုင်ကကိုယ့်ရဲ့အဆင့်ကိုညှင့်မှရတယ်နော်ဒိဋ္ဌအဆင့်ကိုညှင့်ရတယ်နော်တတိအဆင့်ကိုညှင့်ရတယ်သမာဓိအဆင့်ကိုညှင့်ရတယ်အဲ့တော့မသိနိုင်တဲ့လူကဒါတွေမရှိပါဘူးလို့ပြောရင်မနဲ့လို့သူမရှိဘူးပြောတိုင်းမရှိဘူးလို့လက်ခံလို့မရဘူးသူမသိနိုင်လို့မရှိဘူးလို့သူထင်နေတာပါအဲ့ဒီလိုပဲတရားချမ်းသာမြတ်ကိုချမ်းသာနိဗ္ဗာန်ချမ်းသာဆိုတာမသိနိုင်တဲ့သူအဖို့တော့မရှိဘူးလို့ပဲပြောရမှာပဲနော်ဤကောင်တကောင်ဖို့တော့ပန်းပွင့်ဆိုတာမရှိဘူးဟမ်အဲ့ဒီလိုပဲအဲ့တော့အဆင့်နိုင်တဲ့သူကမသိဘူးအဲ့တော့ပိုသိချင်ရင်ကိုယ့်အဆင့်ကိုအများကြီးညှိရလိမ့်မယ်ဆိုတာနားလည်စေချင်တယ်နော် All men cannot be outstanding. Outstanding ဆိုတာကတော့ပုဂ္ဂိုလ်တူဆိုတဲ့အဓိပ္ပာယ်ပါနော်။အဲ့တော့ပုဂ္ဂိုလ်တူဆိုတဲ့အထက်မှာတော့အမြင့်ဆုံးပြောရရင်ဘယ်သူဖြစ်မလဲ။ဘုရားပဲနော်။ဘုရားအနေနဲ့သင့်အောက်ကိုဆိုရင်တော့ယဟန်တာပဲနော်။အဲ့တော့ outstanding သူကသင့်သင့်သင့်သင့်သူကရပါသေးတယ်နော်။နောက်ဆုံးသောတာပန်ဖြစ်အောင်ဒါပဲ outstanding လို့ပြောလို့ရပါတယ်။ပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်လို့ပြောလို့ရပါတယ်နော်။လူတိုင်းတော့ပုဂ္ဂိုလ်တူပုဂ္ဂိုလ်မြတ်မဖြစ်ပါဘူး။ဘုရားတက်ကဘုရားကိုဖူးပြရတဲ့လူတောင်းမှတရားထူရတဲ့လူရှိတယ်လို့မရတဲ့လူလည်းအများကြီးရှိပါတယ်နော်။အဲတော့အားလုံးတော့တရားထူရတဲ့လူတော့မဖြစ်နိုင်ဘူး။သို့တော်နော်။ Yet all men အဲ့လိုပဲမရလို့လည်းပဲလူတိုင်းကနော် through knowledge of superior humanness superior ဆိုတာမြင့်မားတာနော်။အဆင့်မြင့်မားတာ humanness ဆိုတာလူဖြစ်အဲ့တော့မြင့်မားသောလူသားဆိုတဲ့အဖြစ်က အမတန်ကြီးမားတဲ့တဘောဖြစ်နိုင်တယ်နော်မေတ္တာကရုဏာအမတန်ကြီးမားတဲ့တဘောဖြစ်နိုင်တယ်အကျင့်သီလအဖြစ်အမတန်မြင့်မြတ်တဲ့သူဖြစ်နိုင်တယ်အသိဉာဏ်အဖြစ်လည်းအမတန်မြင့်မြတ်တဲ့သူအစင်းမြင့်တဲ့သူဖြစ်နိုင်တယ်ဆိုတာကိုသိလာလို့ရှိရင်နော် could know what it means to be a human being လူဆိုတာဘာလဲဆိုတာကိုသိနိုင်လို့ရှိရင်ဒီစကားကိုထောက်ကြည့်ခြင်းအဖြစ်လူဆိုတာဘာလဲဆိုတာလူတိုင်းမသိဘူးဆိုတဲ့အဓိပ္ပာယ်ပါနေတယ်နော်စကားတစ်ခုရဲ့နောက်ကွယ်မှာကျမ်းနေတဲ့အဓိပ္ပာယ်ကိုလည်းခေါ်ပြီးစဉ်းစားကြည့်ပါနော်လူကမွေးလာခံစားတော့မပြည့်စုံတဲ့တော်ဖြစ်တယ်ပြည့်စုံမှာတော်တော်ကြိုးစားအောင်ပါနော်တောင်းဝန်ကျင်ရင်ချင်းမှုပါတာတရားမိဘဆရာသမားတွေရဲ့အကျင့်ကျင့်မှုမိမိကိုယ်တိုင်ရဲ့လက်ကျင့်အားထုတ်မှုပေါ်မှာမူတည်ပြီးတော့ကြားလေးလေးလူပိသလေးကြားလေးလူပိသလေးဒီလိုဖြစ်လာမှာနော်အဲ့တော့လူပိသအောင်လုပ်တာကရင်ကျေးမှုနဲ့ပါတာတရားအဲ့တော့ယဉ်ကျေးမှုဆိုတာဘာလဲလို့မေးရင်နော်ယဉ်တစ်ခါပြောဘူးလေယဉ်ကျေးမှုဆိုတာဘာလဲဆိုတာနော် self perfection is culture မိမိကိုယ်ကိုအကောင်းဆုံးဖြစ်အောင်ကြိုးစားတာယဉ်ကျေးမှုပါနော်အဝတ်အစားတွေဟိုမကြည်ဘူးဂီတဒါတော့ကိုယဉ်ကျေးမှုပြောလို့မပြည့်စုံတယ်နော်ကိုယ့်ရဲ့စိတ်ထားနဲ့ကိုယ့်ရဲ့အသိဉာဏ်ကိုအမြင့်အားဆုံးရောက်အောင်လုပ်တာယဉ်ကျေးမှုနော်အဲ့ဒီရှိတော့ငါကြည့်မယ်ဆိုရင်စိတ်ထားနဲ့အပြင်ကိုအမြင့်အားဆုံးရောက်အောင်ဘယ်လိုနည်းနဲ့လုပ်လို့ရလဲတတိနဲ့ပဲရတယ်နော်တရားဘာဝနာနဲ့ပဲရတယ်ဒီတတိပဋ္ဌာန်တရားဟာကိုယ့်ကိုယ်ကိုသိအောင်လေ့ကျင့်တဲ့တရားဖြစ်တယ်ကိုယ်ခန္ဓာကိုယ်ကိုယ်စိတ်ဒါတွေကိုနည်းနည်းနည်းနည်းသိအောင်လုပ်တဲ့နည်းပဲနော်အဲ့တော့သိလာမှသာအကောင်းဆိုအမှားအမှန်ခွဲခြားဖို့မြင်တယ်ဒီလိုမြင်မှသာအဆိုးတွေကတစ်ပြေးပါသွားမယ်အမှားတွေကတစ်ပြေးပါသွားမယ်နော်တစ်ပြေးကောင်းတဲ့ကိုယ်ခံတဲ့လူကိုပို့ပို့ပို့ရောက်လာမယ်နော်အဲ့လိုပြောက်ကဆိုတော့ဥပမာခုပြောတာတပည့်လေးပြောက်ကိစ္စပဲပြောပါစို့မထူးဆန်းပါဘူးအခုတည်င်းကျုပ်ဒီဘက်နောက်ပိုင်းမှာဆိုရင်ဗုဒ္ဓဘာသာဝင်တရားဓမ္မတွေဟာကိုယ်မိဘဆရာဓမ္မတွေကိုကတော်ကြတယ်နော်အဲ့တော့အဲ့ဒီတပည့်လေးပြက်ပါသူငွေချင်းအဖွားကိုဒီတော့ကတော့မလို့နော်သူ့အဖွားရင်းလို့မဟုတ်ပါဘူးသူ့အဖွားရင်းလို့ဒီကတော့ပြီးပါပြီနော်ငွေချင်းအဖွားကိုဒီကတော့မလို့ဆိုတော့ပြောဈေးသွားပြီးတော့ဒီလိုပန်းစည်းစားလာအကောင်းကောင်းတော့ဝယ်တယ်နော်ဝယ်ရင်းနဲ့ပြန်စဉ်းစားတယ်လားဒီတင်းကျုပ်ဆိုတော့ငွေချင်းမိဘဆရာမှန်ကတော့ရတဲ့အချိန်ကာလဖြစ်နေတယ်နော်အဲ့တော့ငါလည်းပဲဒီပန်းစည်းစားလေးတွေဝယ်ပြီးတော့အဖွားကိုဆိုကတော့မယ်ဒီအဖွားငွေချင်းအဖွားငကိုယ်တည်းကလည်းသိနေတယ်သူ့ဘုံမှာလည်းပဲကြီးလိုပဲမိတ္တာကရုဏာထားတယ်ဒီဖွားလည်းပဲစီးပွားရေးရလည်းပဲနည်းနည်းပါးပါဆက်ဆံမှုလည်းရှိတယ်အယောင်ဝင်ကိစ္စလေးတစ်ခုလေဆက်ဆံနေရတယ်ဒီကတော့သူကဒီပန်းကြီးလေးကိုဝယ်ရင်းနဲ့စဉ်းစားနေတာဒီပန်းကြီးနဲ့ငါတွားကတော်လာရင်အဖွားတော့အော်အမြန်တိတက်တဲ့ကလေးပါလားဆိုတော့ဟိုဒီလိုပြောမလဲကျဉ်တ်သွားမယ်နော်သူ့ဘုံမှာလည်းပဲပို့ပြီးတော့ဟိုဒီလိုပြောမလဲတန်ဖိုးထားတဲ့စိတ်ပေါ့နော်တိတက်တဲ့ကလေးလေးမှလည်းစိတ်ဆိုတော့သူ့ဘုံကအသိမှတ်ပြုမယ်နော်နေရာပေးမယ်အဲ့လိုမျိုးလေးသူရမယ်လို့သူညွှန်နေတယ်နော်။အဲနောက်ခါမှာစီးပွားနဲ့အေးနဲ့ပတ်သက်ပြီးတော့ပြောရဆိုရတဲ့ခါမှာလည်းပဲပို့ပြီးတော့အဆင်ပြေနေလို့ဒီလိုလည်းပဲစိတ်ထဲမှာတွေးမိတယ်နော်။ဒါထူးဆန်းလာတာဆိုတော့မထူးဆန်းပါဘူး။တူဒီဖြစ်ဖြစ်အများကိုသွားကြတော့လို့ဆိုရင်ငါဒီလိုလေးတောက်ကြတော့လိုက်ရင်တော့ငါ့ကိုအကောင်းမြင်လို့မှာပဲနော်။ငါ့ကိုအိတက်တယ်လိမ့်မာတယ်။ယဉ်ကျေးမှုရှိတယ်နော်။အဲ့ဒါလို impression ကောင်းကောင်းရမယ်ဆိုတာမျိုးတော့နည်းနည်းတော့မျှော်လင့်မိတာပဲ။နော်။စိတ်ချလာတာအလိုလိုတော့သူဖြစ်နေတာပါ။ဒီမင်းကလည်းယူရတာမဟုတ်ပါဘူး။ဒါဆိုသူကအဲ့လိုတန်းပြီးဝင်နေတဲ့သူ့စိတ်ကိုသူကြည့်နေတော့တည်နေတော့စိတ်ကလိုပြေးနေတယ်ဆိုတော့မြင်နေတယ်နော်။မြင်နေတော့ဒီစိတ်ကသူမကြိုက်တော့ဘူး။ဒီလိုစိတ်ဖြစ်နေတာကလည်းနည်းနည်းရှက်တယ်လို့မျိုးဖြစ်သွားတယ်။မဖြစ်လို့လဲ။တွားကြတော့တာမှာကို့ဖို့မျောလင်းချက်တွေထည့်နေတယ်နော်။ကို့ဖို့မျောလင်းတာတွေပါနေ။ဒါအင်တန်ဆိုးရတဲ့ကိစ္စလားဆိုတော့ဒါဆိုရတဲ့ကိစ္စအရင်မဟုတ်ပါဘူးလောကမှာဖြစ်လေဖြစ်တာရှိတဲ့ကိစ္စပါပဲနော်ဒီလိုဖြစ်လိုက်ရလို့သူ့ကိုအပြစ်တင်ဖို့တော့မလိုပါဘူးနော်ဆိုတော့သူ့စိတ်ကိုကြည့်တော့ငါပန်းကြီးလေးနဲ့တွားကြတော့မယ်ကိစ္စမှာငါ့ကိုအများကြီးပါနေတယ်အဲ့လိုစိတ်လေးကိုမြင်နေရတော့မကြိုက်တော့ဘူးနည်းနည်းကိုယ့်ကိုယ်ကိုရှက်သွားတယ်နော်အဲ့တော့ပန်းကြီးလိုရှက်တယ်ဆိုတာကိုဘယ်လိုခေါ်လဲဟိဒီလိုခေါ်တယ်နော်အဲ့တော့ဒီတတိပါတဲ့စိတ်လေးနဲ့နော်သူ့စိတ်ကိုငါဘာတွေဖြစ်နေလဲဆိုတာပြန်ကြည့်တဲ့အခါမှာစိတ်ထဲမှာဒီလိုမျောလင်းချက်ကလေးဒီလိုအသေးလေးတွေဖြစ်နေတာကိုသိလိုက်တဲ့တတိပါတဲ့စိတ်ထဲမှာပညာလည်းပါနေတယ်မသိတော့ဘူးဆိုတာလည်းပဲငင်းနေတယ်ရှင်းနေတယ်နော် မသိမရာယူမလို့မတန့်ရှင်းဘူးဆိုတာကိုမြင်နေလို့မစင်ကြယ်ဘူးဆိုတာမြင်နေလို့နည်းနည်းချက်သွားတယ်အကုသိုလ်စိတ်မှာဟိရိတဘောပါတယ်နော်အကုသိုလ်ကိုရှက်တဲ့သဘောလူကိုရှက်တာမဟုတ်ဘူးနော်အကုသိုလ်ကိုရှက်တဲ့သဘော quality နှိမ့်ကျတဲ့စိတ်ကိုရှက်တဲ့သဘောဖြစ်နေတယ်နော်အဲ့တော့ဒီစိတ်လေးတွေအဲ့လိုကြည့်တော့ဒီစိတ်ကသူမကြိုက်တာနဲ့ဆက်ပြီးတော့ကြည့်တော့ဒီစိတ်ကပျောက်သွားတယ်ပျောက်သွားတော့ဒီစိတ်ကဘယ်လိုပြောင်းသွားလဲဆိုတော့ဒီဖွာဟာရှိကလေးကသူ့ကိုမှမေတ္တာကရုဏာရှိခဲ့တယ်လို့ဖြစ်တယ်နော်သူနဲ့အကြောင်းကိစ္စရှိလို့သူကပြောရဆွဲတဲ့ခါမှာအစဉ်ပြေခဲ့ဘူးတယ်ရင်းနှီးကလည်းပဲနော်သူ့ကိုကောင်းကောင်းမပြောရဲဆိုရင်ဆက်ဆံတယ်ငယ်ပေမဲ့တခြားလူတွေနဲ့တော့တူဘူးသူ့ကိုမှပို့ပြီးတော့ဟိုပြပြလေးလေးလေးလေးစကားပြောဆိုဆက်ဆံတယ်ဆိုတော့အဲ့ဒီမေတ္တာကရုဏာကိုသူပြန်အာရုံပြုနေတယ်နော်အဖွားဟာလူကြီးပြည်သားတယ်အကျင့်တိလားရှိတယ်မေတ္တာကရုဏာရှိတယ်စိတ်ထားမြင့်မြတ်တယ်အဲ့ဒီအဖွားရဲ့ကောင်းမွန်တဲ့ဂုဏ်တွေ qualities တွေကိုသူစိတ်ကအာရုံပြုမိတဲ့ခါကျတော့ဒီဖွားကိုအဲ့ဒါကြောင့်လည်းကိုပဲကတော့ထိုက်တယ်ရှိခိုးထိုက်တယ်သူကျေစုရှင်နေတယ်အဲ့လိုနဲ့စိတ်ကပြောင်းသွားတဲ့ခါကျမှသူစိတ်ကိုသူကျေတော့သူစိတ်ကလေးကမြင့်တက်လာတယ်လို့သူခံစားရတယ်နော်ဆိုတော့ဟိုအောက်ရောက်နေတဲ့စိတ်ကတဖြည်းဖြည်းတက်လာတယ်လို့ပဲစိတ်ထဲမှာခံစားလိုက်ရတယ်။အဲ့ဒီအချိန်ကြာမှာပဲတန်တီးလေးယူသွားတော့သူပေါ့လေချတော့ကတော့စိတ်ပါနဲ့ပါလေတကယ်ကိုဖောက်ကိုကျေစုတင်တဲ့စိတ်ချစ်တဲ့စိတ်ရိုသေလေးစားတဲ့စိတ်နဲ့တော့ကတော့လိုက်တာ။အဲ့လိုကတော့လိုက်ရတဲ့အချိန်မှာစိတ်ကအေးနေတာပဲ။အေးချမ်းသွားတယ်။ဆိုတော့ကစိတ်နဲ့တော့ကတော့တော့အေးချမ်းမှုကိုရမှာမဟုတ်ဘူး။မင်းကမှမရနိုင်ဘူး။ဆိုတော့ကဖြစ်နေတဲ့စိတ်ကအေးချမ်းမှုကိုပေးတဲ့စိတ်မျိုးမဟုတ်ဘူး။ဟုတ်ကိုယ်ဘုံနည်းတဲ့အများကြီးပါနေတဲ့စိတ်နော်ဆိုတော့ကိုယ်စိတ်ကိုအဲ့လိုသိလိုက်တဲ့ခါမှာပထမစိတ်ကနှိမ့်ကြတဲ့စိတ်ဖြစ်နေတယ်နော် level of being နှိမ့်နေတယ်နော်နောက်တော့အသိဉာဏ်နဲ့ကြည့်ပြီးတော့သိသွားတဲ့အချိန်မှာအဲ့ဒီနှိမ့်တဲ့စိတ်ကပျောက်သွားပြီးတော့ညှင်းတဲ့စိတ်ကတဖြည်းဖြည်းဖြစ်လာတယ်နော် level of being ကညှင်းလာတယ်နော် level of being ညှင်းလာတဲ့အချိန်မှာသူ့ရဲ့အသိဉာဏ်ကြောင်းသွားပြီနော်ပုံပေါ်လည်းအေးချမ်းလာပြီပုံပေါ်ညှင်းညက်လာဒါဟာသဘာဝတရားပဲနော်ဘယ်သူဖြစ်ဖြစ်သူသူကိုကိုကိုယ်စိတ်ကိုကိုကြည့်ရင် level of being နိုင်တာနဲ့မြင်တာကိုမြင်နိုင်ပါလေနော်မမြင်နိုင်တဲ့အကြောင်းမရှိဘူးနိုင်နေရင်စိတ်မှာကြည်လင်မှုအေးချမ်းမှုတကယ်ရမှာမဟုတ်ဘူးအသိဉာဏ်မှာလည်းနည်းနည်းမှားသွားတယ်နော် level of being မြင်လာလို့ရှိရင်စိတ်နဲ့ဘောတာမြင်လာလို့ရှိရင်အသိဉာဏ်မှာပို့ပြီးတော့ပွက်လာတယ်နော်ဆိုတော့ဥပမာတစ်ခုအနေနဲ့စဉ်းစားကြည့်အောင်နော်ခုနက၅ပါးတိလာယူရတယ်အကယ်၍နော်ဒါတိရဆိုတာတော့တည့်ရချင်းလည်းပဲတည့်ရတဲ့တော့သူကုသိုလ်တော့ဖြစ်နေတာပါနော်သို့တော့အကြေးတိရယောက်ကဆိုတော့သူ့ကိုသူပြောမယ်ဆိုတော့ငါဒီငါမဒီကောင်ကိုလုံးဝမကျေးမပေါက်အောင်အတတ်နယ်ဆုံးအစွန်းကိုစူးစမ်းပြီးတော့ထိနေဆိုတော့သူစောက်တယ်လေဆိုတော့နော် I will try my best ဆိုတော့အဲ့လိုဆုံးချလိုက်ပြီဆိုရင်တာမန်ချင်းမတော့တိရချင်းပေါက်เสียဘာမှမရှိပါဘူးတွားနေရတယ်ဒါလည်းသူကအချိန်ကြီးနေတာအဲ့မှာတခါတလေမှအကြက်တယ်တွေ့ရကြပါတယ်နော်အဲ့တော့တွေ့ရတဲ့ခါမှာဟိုမှာအခက်အခဲဆုံးကိစ္စဆိုတော့မြစ်တာပါလားသူကတော်တော်ဖြတ်တယ်နော်ကျန်တဲ့တိကတွေကထိမ့်မွာနည်းနည်းလွယ်သေးတယ်နော်ဒီကံပစ္စည်းမခိုးဆိုရတယ်မခိုးသူများတော့မတော့ဘူးရတယ်မတော့ဘူးဖြစ်တယ်အသေးသေးမတော့ဘူးရပါတယ်နော်သူများတောင်းလည်းမပြတ်မဘူးဒါလည်းရတယ်ဘုံမှာနဲ့စကားမပြောဘူးဆိုတော့ကျွန်တော်တော်တော်ခက်နေပြီနော်အဲ့တော့အကြောင်းတစ်ခုခုကြုံလို့အမှန်တမ်းပြောရင်ပြဿနာတစ်ခုခုဖြစ်နေတယ်ဒုက္ခရောက်နေတယ်ဆိုတော့သူဘာလုပ်လဲသူကလည်းမပြောဘူးဆိုတော့ဘုရားဝါဒတော့ငါလော်လော်နဲ့တော့မပြောဘူးနော်အဲ့လိုအတတ်နိုင်ဆိုစူးစမ်းမယ်ဆိုပြီးထိန်းထားပြီးပေါ့အဲ့လိုခါမှာသူဘာလုပ်မလဲမနှက်ပိုင်ပြရင်ငါအဲ့ဒီလူပြောနေတော့တွေ့ရမှာငါအမှန်တမ်းပြောရင်တော့ပြဿနာတစ်ခုခုဖြစ်နေတယ်ဒုက္ခရောက်နေတယ်သူမို့ရင်ခုမှရတဲ့ငါမရဘဲနဲ့ဆုံးရှုံးသွားနေတယ်။အဲ့တော့ဘယ်လိုလုပ်ရင်ကောင်းမလဲ။ဒီစကားတော့မနော်။အဲ့တော့တရားထုတ်တဲ့အလေးချင်းရှိနေတဲ့သူဆိုရင်ဘယ်လိုလုပ်သင့်တယ်လဲဆိုတော့အေးချမ်းတဲ့နေရာမှာအေးဆေးဆေးခဏသွားထိုင်ပါ။စိတ်ကိုအေးချမ်းအောင်တရားထုတ်ပါ။အသက်ရှင်ပါလို့တတိကြားတာကမှတ်။အချိန်ပြည့်ကိုတော့အေးချမ်းလာတယ်။မချိန်သုံးချိန်ဆက်တိုက်ဆက်တိုက်ဖြစ်လာပြီဆိုရင်ဘိုးတော့အေးချမ်းလာတယ်။10မိနစ်15မိနစ်ကပ်တော့နေလို့ရလို့ရှိရင်တော်တော်ကိုစိတ်ကငြိမ်းလာတယ်ငြိမ်းချမ်းလာတယ်အေးလာတယ်နော်ကြာကြာနေနေလေးလေးပူပြော့အေးချမ်းလေးလေးပူပြော့ချမ်းသာလေးလေးနော်ပူပြော့ကြည်လင်တန့်ရှင်းလေးလေးအဲ့လိုစိတ်တည်ငြိမ်အေးချမ်းတော့ကြည်လင်တန့်ရှင်းသွားတဲ့ခါမှာအသိဉာဏ်ကပြောင်းသွားတယ်နော်ဆိုတော့အသိဉာဏ်ကစိတ်ကိုလိုက်ပြီးတော့အမြဲတမ်းပြောင်းနေတာနော် လူပြောက်မှာရှိတဲ့အသိဉာဏ်အများကြီးဒီတိုင်းရှိနေတယ်လို့ပြောလို့မရအောင်စိတ်ကြည်လင်ချမ်းသာတော့မှအသိဉာဏ်တစ်မျိုးစိတ်မချမ်းသာတဲ့အချိန်မှာအသိဉာဏ်တစ်မျိုးဖြစ်သွားကြရော
နော်
အများကြီးပြောင်းလဲနေတဲ့သဘောရှိတာပေါ့ဆိုတော့လောဘအားကြီးနေတဲ့အချိန်မှာလောဘကဘာကိုလိုချင်လဲဆိုတော့ဘာဖြစ်ချင်လဲဆိုတော့သူလိုချင်တာရဖို့ပဲဘယ်လိုနည်းနဲ့ရရင်ပြီးတော့သူလိုချင်တယ်လောဘအားကြီးနေတဲ့အချိန်မှာသူလိုချင်တဲ့ပစ္စည်းရဖို့ကသူ့ဘဝမှာအရေးကြီးဆုံးလို့သူထင်ပါပဲဒါဘဝကသူဆုံးဖြတ်မှာပဲဒေါသအားကြီးနေတဲ့အချိန်မှာဘယ်လိုနေမလဲမကျင်တဲ့စိတ်အားကြီးနေတယ်ဖြက်စီးနေတယ်ပြောလိုက်ဆိုလိုချင်တယ်ရိုက်ချင်တယ်ညှက်ချင်တယ်အဲ့ဒီအချိန်မှာသူ့အတွက်ဘာအရေးကြီးဆုံးလဲဆိုတော့သူတို့ဘာကိုပြောရဆိုရကိုရရကိုနှဲ့ရကိုအပြစ်ဒဏ်ပေးရကိုနှိမ့်ဆက်ရကိုအရေးကြီးဆုံးဖြစ်နေတယ်အဲ့ဒါဟာတရားတယ်အဲ့ဒါမြတ်တယ်လို့သူထင်ပါပဲဒါမှလုတ်တဲ့ကိစ္စလို့သူထင်ပါပဲနော်အဲ့တော့သူတရားရဲ့စိတ်မှာအဲ့လိုစေတသိက်တွေဟာတစ်ခုပြီးတစ်ခုအစားထိုးပြီးတော့ဒီလက်စီဖြစ်နေကြတာနော်တစ်ခါလေလောဘဖြစ်လိုက်တစ်ခါလေဒေါသဖြစ်လိုက်တစ်ခါလေမာနဖြစ်လိုက်မာနဖြစ်တဲ့အခါမလိုနေမဲ့ဆိုတော့အများထက်သားဖို့အရေးကြီးဆုံးတခြားကိစ္စတွေအရေးမကြီးဘူးမာနရဲ့သဘောထားကိုကြရတာနော်ပုဂ္ဂိုလ်တရားရဲ့သဘောထားမဟုတ်ဘူးနော်မာနစေတသိက်ရဲ့သဘောထားဟာသူကသားချင်းနဲ့အဲ့ဒါပဲအဲ့တော့ဒီသားဖို့ကအရေးကြီးဆုံးဒါကိုပဲသူလုပ်ချင်တယ်သူ့သူပဲအိတ်တာမစရဲ့သဘောထားလည်းမနာလို့လည်းစိတ်ဝင်သူလည်းစိတ်ဆီသူများကြီးပွားတာမလို့ချင်းသူမကြီးပွားသင့်ဘူးလို့ဥစ္စာလေငါပဲကြီးပွားသင့်တယ်လို့ထင်တယ်နော်အဲ့တော့လူရဲ့စိတ်မှာဒီလိုစေတသိက်တွေဟာတလှည့်စီလိုလိုပဲဖြစ်နေတတ်တယ်နော်တတိမရှိတဲ့လူမောဟနဲ့နေတဲ့လူဆိုရင်ဖြစ်နေမှာပဲလောဘဖြစ်လိုက်ဒေါသဖြစ်လိုက်မာနဖြစ်လိုက်မနာလို့ဝင်သူလည်းစိတ်ဖြစ်လိုက်တော့ကြလောဘပြန်ဖြစ်လိုက်တော့ကြမာနဖြစ်လိုက်အဲ့လိုပေါ့တစ်ခုမဟုတ်တစ်ခုတော့တလှည့်စီဖြစ်နေတာသူတို့ဖြစ်လာတဲ့အချိန်မှာစိတ်ရဲ့သဘာဝကနော်လောဘဖြစ်နေတဲ့အချိန်မှာလောဘကိုငါလို့ထင်တယ်လောဘကိုငါစိတ်လို့ထင်တယ်လောဘရဲ့လူကျင်တာကိုငါလူကျင်တာလို့ထင်တယ်လောဘကတရားတဲ့အချိန်ငါတရားတဲ့လူပဲယူဆနေတာအဲ့လိုဖြစ်နေတာနော်ထို့သူပဲဒေါသဝင်လာတဲ့ခါမှာလည်းဒေါသကိုငါလို့ထင်တယ်ဒေါသကလုပ်ကျင်တာကိုအရေးကြီးတယ်လို့ထင်တယ်အဲ့ဒါလိုဖြစ်သွားနေတာနော်ဟုတ်တတိယဉာဏ်နဲ့ကြည့်တဲ့လူတို့ဆိုရင်တော့ဒီလောဘဒေါသငါမဟုတ်ဘူးဆိုတာမြင်လာတယ်သူတို့ခိုင်းတိုင်းမလုပ်တော့ဘူးသူရဲ့လောဘမှုကနေလုပ်သွားတယ်နော်အဲ့တော့ခုနလိုပြဿနာတစ်ခုရှိနေလို့အကြက်ပြက်ပြနေတဲ့လူကအေးအေးဆေးဆေးသူတရားကိုရှင်းမှပြီးလုံးသွင်းပြီးနေလိုက်တဲ့အခါမှာစိတ်ကငြင်းချမ်းပြီးတူငင်းလာတော့လောဘမရှိတော့အဲ့ဒီအချိန်မှာနော်အဲ့ဒီအခိုက်အတန့်နော်လောဘကင်းတယ်ဒေါသကင်းတယ်မာနလည်းကင်းတယ်အတ္တမစီလည်းကင်းတယ်အဲ့ဒါကင်းနေတဲ့အချိန်မှာငါဘာလို့ရင်တောင်းမလဲလို့စဉ်းစားရင်အဖြေတစ်မျိုးထွက်လာတယ်စောစောအဖြေနဲ့မတူတော့ဘူးနော်စိတ်အခြေအနေပြောင်းသွားရင်အတိအမြင်ပြောင်းသွားတယ်အတိအမြင်ပြောင်းသွားရင်ဆုံးဖြတ်ချက်ပါပြောင်းသွားတယ်နော်အတိအမြင်သဘောထားဆုံးဖြတ်ချက်တွေအကုန်လုံးပြောင်းသွားတာအဲ့လိုခါမှာသူမလိမ်မညာပဲနဲ့အမှန်တိုင်းပြောလို့ရတယ်နီလံပြောပုံစုပုံပြောနည်းပြောဟာသူစဉ်းစားလို့ရလာတယ်နော်အမှန်တိုင်းပဲပြောမယ်မလိမ်ဘူးအကယ်၍ငါအမှန်တိုင်းပြောလို့ငါအတွက်ရငါမြန်မာလောက်လူချင်းလောက်မရဘူးဆိုရင်ဒီမှာလုပ်မယ်မရနေပါစေပဲနော်လောဘကြီးနေတဲ့ခါကျရင်တော့မရဘူးနော်ငါဒါကတော့ရကိုရမှဖြစ်မှာပဲလိန်ရမယ်ဆိုလည်းလိန်မှာပဲသို့တော့ခုနလိုလောဘဒေါသကြီးနေတဲ့စိတ်ကလေးဖြစ်သွားတဲ့ခါမှာပြန်ကြည့်ရင်နည်းနည်းညော့ပြော့ရဆုံးမှာဒီခါမရနဲ့တော့တစ်ခါရမှာနောက်ရှိရလေးနဲ့လည်းငါအေးဆေးမြန်တာပြော့ချိုးချောင်ချိုးချောင်ပြော့ချိန်ချောင်ပြော့သုံးဆွဲတော့မယ်ဒါမရလည်းနေမစီတော့အဲ့နေမစီတော့ဆိုတဲ့စိတ်ကိုထားနိုင်တယ်နော်အဲ့တော့တကယ်တစ်ခုခုပေါ့နော်တိလကိုတကယ်ထိထိရောက်ကြိုးစားပြီးထင်းလို့မရှိရင်စိတ်တက်လို့မြင်လာလို့အသိဉာဏ်မှမြင်လာတယ်နော်အဲ့တော့တိလထင်းလိုက်တဲ့ဆိုတာက level of being ကိုမြင်လိုက်တာပဲနော်ကိုယ့်ရဲ့ဘဝရဲ့အဆင့်တောင်းကိုမြင်လာဘဝအဆင့်တောင်းကိုတနည်းနဲ့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်မြင်လိုက်လို့ရှိရင်အသိဉာဏ်မှအဆင့်တောင်းမြင်လာတယ်ဒီကုကတွဲပြီးတော့လိုက်ကြတာပဲနော်နောက်တစ်ခုဥပမာတကယ်ဖြစ်ခဲ့တဲ့ကိစ္စပါပဲနော်ဟိုတပည့်တစ်ခါကြီးကြောက်တာလာပြောတယ်သူကလည်းတရားထုတ်လာပြောကြပါပြီအခုနောက်ပိုင်းမှာပုံပွဲကျူစားလာပုံပွဲစိတ်ပါလည်းမအားထုတ်တယ်အားထုတ်လာတော့သူရာထူးကလည်းတော်တော်ကြီးပါတယ်သူဌာနကလည်းနည်းနည်းများသောအဖြစ်တော့ခက်ကြမ်းကြမ်းပြောဆိုဆက်ဆံရတဲ့ဌာနတစ်ခုဆိုတော့ယောက်ျားတွေပဲမှုထားတဲ့နေရာဖြစ်တယ်အဲ့တော့သူ့ဌာနမှာသူကတရားထုတ်ပြီးနေတော့သူ့စိတ်ကိုသူကြည်လင်အောင်အေးချမ်းအောင်ထားတယ်ဒေါသနဲ့မပြောဘူးကြည်လင်အေးချမ်းတဲ့စိတ်နဲ့မေတ္တာနဲ့ပဲပြောမယ်ဆိုတဲ့စိတ်ကိုလည်းပဲသူကမွေးထားတယ်နော်တက်နေလောက်မွေးထားတယ်ဆိုတော့အဲ့တော့တနေ့တော့သူတပည့်တယောက်ကလာတယ်ကိစ္စတစ်ခုနဲ့အဲ့ဒီကိစ္စကရှေ့ကနေဆက်ပြီးတော့ပြောရမယ်ဆိုလို့ရှိရင်သူ့ဌာနကပစ္စည်းတစ်ခုကိုဖြုတ်ယူသွားတာ တခြားကိုယူသွားတာပေါ့နော်ယူသွားတော့မှသူ့စီကခွင့်မပါဘူးဒီဌာနမှာသူအကြီးကဲနော်မလို့ဖြုတ်ယူသွားရင်သူ့စီမှာခွင့်ပါရမှာခွင့်မပါမဲ့နဲ့ဖြုတ်ယူသွားတယ်အဲ့တော့လည်းသူဘာမှမပြောနိုင်ဘူးနော်အခုတော့ဖြုတ်ယူသွားပြီးမှအစင်မပြေလို့တစ်ခုဖြစ်လာလို့ပြန်တက်ရမှာဒီပစ္စည်းကိုပြန်ပို့ရမှာနော်ပြန်ပို့ရမှာဆိုတော့သူ့စီမှာလာတော့အဲ့ဒါကိုခွင့်လန်တောင်းတယ်သူတပည့်ကလန်တောင်းတော့သူကသူ့စိတ်ကိုသူတီးပြီးပြန်နေတယ်နော်အဲ့ဒီတပည့်လာပြီးဆိုတော့အဲ့ဒီကိစ္စပြောတဲ့ကောသူတတိယရှိနေတယ်ဆရာအဲ့ဒီပစ္စည်းကပြန်တက်မလို့ပါခွင့်လန်တောင်းတာပါဆိုတော့မြုံနေဆိုစိတ်ထဲမှာဘယ်လိုဖြစ်လာမလဲဖြုတ်တော့မင်းငါ့စီကခွင့်ပန်လာပြန်မေးဖို့ကောင်းနေပြီနော်ဒီအခုငါ့စီမှာခွင့်လန်ပါနေလားခွင့်ပန်မှုလိုသေးလားလူပေါင်းမင်းတို့ထင်ရလို့ပေါ့ကွာအဲ့လိုပြောချင်လည်းရတယ်နော်အရေးယူမယ်ဆိုလည်းရမယ်။အော်ရင်ငေါ့ချင်းဆဲချင်းဆိုချင်းဘာလို့လို့လို့ရတယ်နော်။သူကသူ့ဌာနမှာအကြီးကဲရသူကလည်းအမြဲတမ်းကြီးတဲ့သူ။ဒါပေမဲ့သူအဲ့လိုတစ်ခုမှမလုပ်ဘူး။သူတပည့်လာပြောတော့ငါတွေကသူ့စိတ်ကိုသူတီးနေတယ်။အေးအေးဆိုရင်းနားထောင်ပြီးတော့နူးနူးညံ့ညံ့ဟိုလေးလေးစားစားပြန်ပြောတယ်။ပြန်တက်မှဖြစ်မှာဆိုတော့လေပြန်တက်လိုက်ပေါ့ကွာ။နော်အေးအေးဆိုရင်းပြန်ပြောနေတယ်နော်။ပြောပြီးတော့ဒီတစ်ခါလည်းပြန်သွားသူ့စိတ်ကိုပဲသူပြန်ကြည့်နေတဲ့ကောင်ကဒီကိုယ်သူမှန်ကျင်နေတယ်လေ။ဟမ်သူလာပြောပြတာတကယ်နှစ်ရက်လောက်သုံးရက်လောက်မရှိသေးတယ်သူလာပြောတာပါ။ဟမ်သူ့ကိုယ်သူမှန်ကျင်နေတယ်ဘာဖြစ်လို့လဲ။သူထိမ့်သိမ့်နေတယ်နော်သူမြင့်တာလည်းဆက်ပြောတော့တပည့်အောင်မှားသွားတယ်။ဟမ်သူခွင့်လွှတ်နေတယ်။အဲ့တော့အဲ့လိုသူအေးအေးဆေးဆေးပြန်ပြောတဲ့ကောင်ကအမှုရာကောအတန်ကောအင်တာဂျီနီအေးဆေးတဲ့အမှုရာရှိနေတယ်။သူတပည့်ကသူ့ကိုလည်းသဘောထားတယ်။ညာကျင်တတ်တော့မြန်နေသားတော့ငါတော့အဆူခါတော့မှာပဲဆိုတဲ့စိတ်နဲ့ဒီလာတာနော်။အဆူမခံလိုက်ရဘူး။အေးအေးဆေးဆေးပြန်ပြောလိုက်တယ်။နော်။အဲ့တော့ကိုယ်စိတ်ကိုပြန်ကြည့်ရင်ကိုယ်စိတ်ထားဟာတည်ငြိမ်နေအေးချမ်းနေနူးညံ့နေနူးညံ့နေတယ်။အဲ့ဒါကိုကိုယ့်ကိုပြန်ပြီးတယ်နော်။ကိုယ့်ကိုပြန်ပြီးတဲ့ခါမှာကျင်တတ်မလားမကျင်တတ်ဘူးလား။ကျင်တတ်တာပဲနော်။အင်မတန်ကျင်တတ်စရာကောင်းပါလေ။ကိုယ့်စိတ်ကိုပြီးပြီးတော့မရရင်စင်စင်ကြင်ကြင်တန်းတန်းပြောလိုက်ဘူးဆိုလိုက်ဘူးအေးဆေးဆေးပဲပြောလိုက်တယ်ဒါကိုယ့်ရဲ့ level of view ကိုပြင်လာနော်အဲ့သူကငကူတဲကမေတ္တာနဲ့ပြောမယ်ပြည်ပြည်လည်းပြောမယ်ဆိုတဲ့စိတ်ကိုစောင့်တည်ထားတာနော်ဒါကြောင့်ဒီမေတ္တာတစ်ခုကိုတိတိကျကျပွားနိုင်တဲ့ဆိုလို့ပဲစိတ်ဓာတ်ကိုအသိဉာဏ်ကိုပြင်လာတယ်အဲ့တော့ तू ပြောတယ်အဲ့ဒီနေ့လည်းကအကယ်၍ဉာဏ်တပည့်တော်ကဒေါသနဲ့ပြန်ပြောမိလို့ရှိရင်ဆက်ပြီးတော့တရားထင်လို့ရမှာမဟုတ်တော့ဘူးသူကရုံးမှလည်းရတော့ချင်းတရားထင်တယ်10မိနစ်ရ10မိနစ်5မိနစ်ရ5မိနစ်ပဲဘုံဘုံကအများအားသူအဲ့လိုပြောခဲ့ဘူးတော့ဒီတိုင်းပဲသူကလုပ်တာပါတနေ့တာလုံးတရားထုတ်တယ်ညလည်းတရားထုတ်တယ်ညတရားနူးလည်းအာထုတ်တယ်မနေ့လည်းတရားထုတ်တာပဲနော်5မိနစ်ရ5မိနစ်ပဲ10မိနစ်ရ10မိနစ်ပဲအဲ့တော့အဲ့ဒီတကယ်လေးပြန်သွားတော့သူစိတ်ကလေးသူကြည့်ပြီးထိုင်နေခြင်းပါစိတ်ကငြိမ်တဲ့နေတယ်အေးချမ်းနေတယ်ဂျင်းနဲ့နေတယ်အဲ့တော့ဒေါသဖြစ်လာရင်အဲ့ဒေါသကစိတ်ကိုဖြည့်ဆည်းလိုက်မှာနော်စိတ်ရဲ့ကြည်လင်မှုအေးချမ်းမှုငြင်းတဲ့မှုဖြည့်ဆည်းပြလိုက်မှာသူဆက်ပြီးတော့တရားထုတ်ဖို့တိတ်မလွယ်တော့ဘူးဒီဒေါသကြီးကိုတော့ဆက်ကြည့်ရင်တော့ရတော့ရမှာပေါ့နော်ဒါပေမဲ့ချက်ချင်းတော့ဒီအချိန်ကပြည့်မှာမဟုတ်ဘူးနော်အခုတော့ငကူတဲ့ကတတိကဥပိ္ပဒါဖြစ်နေတယ်နော်သူတကယ်လေလာလိုက်လာကလေးကိုကသူတိတယ်သူပြောတယ်ခြေတံကြားကလေးကသူတိတယ်သူပြောလာပြီဆိုတော့အဲ့ဒီကတတိနဲ့နေတဲ့လူဆိုတော့တိနေတာပေါ့တယောက်လာတယ်ကိစ္စတစ်ခုရှိလို့လာသူတရားကိုသူ့ကိုဝင်လာတဲ့အခါကျတော့ဘယ်သူစလာသူမြင်ပြီးဘာသိစလာတယ်ဆိုသူသိနေပြီအဲ့ဒီကလေးကတတိကရှိနေတယ်နော်တတိရှိနေတဲ့ကြောင့်မေတ္တာလည်းရှိနေတယ်ဒါပေမဲ့တတိမရှိရင်မေတ္တာလည်းမရှိနိုင်ဘူးနော်တတိမရှိရင်ဉာဏ်နဲ့ကုသိုလ်ဘာမှမဖြစ်နိုင်ဘူးအဖြစ်ပါလို့ဉာဏ်မပါဘဲနဲ့လုံးမြဲတဲ့ကုသိုလ်မျိုးတော့ဖြစ်ရင်ဖြစ်မယ်နော်သို့တော့များသောအဖြစ်တော့မရနိုင်ဘူးဒေါသဖြစ်ခြင်းနဲ့ကျုံဒေါသဖြစ်မှာပဲလောဘဖြစ်ခြင်းနဲ့ကျုံလောဘဖြစ်မှာပဲတတိရှိနေခြင်းနေပြီလေကိုယ်စိတ်တည်းနဲ့အပြညာကိုမြင့်ပေးထားတယ်သူလည်းလည်းဘယ်လိုဘင်းမြင့်နေတယ်နော်ဒီချက်ကိုဘုံဘုံအဓိကပြောချင်တာပါနော်ဒါကြောင့်ကိုယ့်ရဲ့ဘဝအဆင့်တန်းကိုတကယ်မြင့်မားအောင်လုပ်ချင်တယ်ဆိုရင်တတိနဲ့နေတဲ့အခြေအနေကိုလုပ်နေမှာကိုယ့်စိတ်ကိုကိုယ်သိနေမှာငါ့စိတ်ရဲ့အခြေအနေကဘယ်လိုရှိလဲနော်အေးချမ်းလားတည်ငြိမ်လားထိုင်မင်းလားကြည်လင်လားဘယ်လိုဖြစ်ဖြစ်အခြေအနေကအများအားပြောင်းနေတာနော်ပြောင်းနေပြောင်းနေတဲ့ဒီမှာလူတစ်ယောက်ရဲ့စိတ်အခြေအနေကတစ်နေ့တာလုံးမှာပုံသေးဘယ်တော့မှမရှိဘူးကျလိုက်ကြလိုက်တာအများအားဖြစ်နေတာနော်ဒီခါလေးနှိမ့်ညံ့တဲ့စိတ်ပဲကိုရောက်သွားတယ်ဒီခါလေးနှိမ့်ညံ့တဲ့စိတ်ဖြစ်သွားတယ်အဲ့တော့နှိမ့်ကျသွားတာကိုနှိမ့်ကျသွားမှသိလို့ရှိရင်ဒုက္ခလေးနဲ့ပြီးသွားမှာရပ်သွားမှာနော်ပြန်ပြီးတော့အမြင်တဲ့စိတ်ကိုတက်လာမှာနော်ဆိုတော့ပြောတဲ့တပည့်လေးရဲ့ဥပမာလိုပဲနော်ဒါကြောင့်ကိုယ့်ရဲ့ဘဝအဆင့်တန်းကိုညှင့်ကြည့်ရင်တတိနဲ့နေရတဲ့ခြင်းကိုလို့ကိုလို့မှဖြစ်မယ် တခြားနည်းနဲ့ကတော့မဖြစ်အောင်ဘူးနော်ရတဲ့ခါရတယ်မရတဲ့ခါမရဘူးပေါ့နော်အဲ့တော့များများရကြလို့ရှိရင်အစဉ်တမ်းမြင့်တဲ့စိတ်ကအစဉ်တမ်းမြင့်တဲ့အသိဉာဏ်နဲ့ level of being ဆိုတဲ့ဘဝအစဉ်တမ်းမြင့်မြင့်မြင့်ခြင်းနဲ့ဆိုရင်တတိကိုမြင်နေနေနဲ့မြင်အောင်ကြိုးစားမှဖြစ်တယ်သူလွတ်သွားတဲ့ခါနဲ့မကောင်းတဲ့သဘောထားမျိုးတွေကဝင်လာတော့မှာပဲအဲ့တော့မိတိမိလျော်နေတာဟာကိုယ့်ရဲ့ဘဝအစဉ်တမ်းကိုကြာတော့အောင်ခွင့်ပြုထားတယ်တူးနေတယ်နော် Any systematic neglect or restriction in the use of our organs of cognition must inevitably have the effect of making the world appear less meaningful, rich, interesting, etc. than it actually is. ကိုယ့်ရဲ့သတိတမာတိကိုအားကောင်းအောင်မပြည့်စုံမပြုံးထောင်လို့ရှိရင်ဒီသတိတမာတိပြင်လည်းသူကဘာခေါ်လဲဆိုတော့ organs of cognition လို့ခေါ်နေတာနော်တခုခုသိဖို့အတွက်ကစိတ်ထဲမှာပဲသိလို့ရတယ်နော်မျက်စိကမြင်မှမြင်နေဘာမှသိတာမဟုတ်ဘူးစိတ်ကသိတာပဲအဲ့တော့အဲ့ဒီသိမှုကိုဖြစ်ပေါ်နေတဲ့စိတ်နော်စိတ်ဆိုတဲ့အထင်မှာသတိတမာတိပါပြီးတော့အဲ့ဒီသိမှုကိုဖြစ်ပေါ်နေတဲ့ဒီစိတ်ဒီသတိတမာတိကိုအားကောင်းတော့မပြည့်စုံမပြောထောင်နဲ့သူ့ကို neglect လုပ်ထားမယ်ပြစ်ပယ်ထားမယ်ဆိုရင်နော်ဘာဖြစ်လာမလဲဆိုတော့ inevitably ဆိုတော့မလွဲလာမရှောင်တာနော်ဧကံမုတ်ချဘာဖြစ်မလဲဆိုတော့ have the effect of making the world appear less meaningful လောကကြီးအသေးပဲနဲ့လို့ဖြစ်သွားလိမ့်မယ်အသေးပဲနဲ့သွားလိမ့်မယ်နော်ဆိုတော့စိတ်ဓာတ်အစဉ်တန်းအသိဉာဏ်အစဉ်တန်းတိတိမာတိအစဉ်တန်းမြင့်တာဘုရားအစဉ်တန်းနှိမ့်သွားလိမ့်လေလောကကြီးအသေးပဲနဲ့သွားလိမ့်လေနဲ့သွားလိမ့်လေပဲနော်အဲ့တော့လောကကြီးအသေးပဲအပြင်းမရှိဘူးကိုယ်စိတ်နဲ့သဘောထားကိုယ့်ရဲ့အသိဉာဏ်ကိုယ့်ရဲ့မေတ္တာဘုရားကိုယ့်တရားတမန်တိဓာရီဘုံမှာမူတည်တယ်နော်ဆိုတော့ rich ဆိုတာကြတော့နှစ်သာရပြည့်ဝတာကို rich ဖြစ်တယ်လို့ခေါ်တယ်နော်နှစ်သာရနဲတာကိုကြတော့ poor လို့ခေါ်မယ် diminish လို့ခေါ်ရင်ခေါ်မယ်နော်ဆိုတော့ interesting ဆိုတာစိတ်ဝင်စားစရာနဲတော့တယ်ဆိုတော့တချို့လူတွေကြည့်ရတာသူတို့မှာစိတ်ဝင်စားမှုတော့နဲတယ်နော်ဘာလို့ချင်းလဲလို့မေးရင်သူတို့တိတိကျကျမဖြေတတ်ဘူးမဖြေနိုင်ဘူးလူငယ်လေးတွေတော်တော်များများဘုံဘုံခဏခဏမေးတယ်ဘာလို့ချင်းလဲဆိုမသိဘူးလို့ဖြေတဲ့လူတော်များတယ်ဒါပေမဲ့သူတို့ဒီနေ့ကဘာလို့ကြာတယ်လဲဆိုတာတခြားကြည့်တဲ့အခါကျတော့တွေ့ရတယ်ဘာလို့ကြာလဲဆိုတာဘယ်သူပြောနိုင်မလဲဒီနေ့ကလောက်ကြာတာအချင်းအားရင်းအားရင်းအဲ့ဒါပဲလုပ်နေတယ်တီဗီကြည့်တယ်ဟုတ်တယ်ဗီဒီယိုကြည့်တယ်နော်ဒီနေ့ကဗီဒီယိုနှစ်ခွေသုံးခွေကြည့်တယ်ဘယ်အချင်းအားမလဲအဲ့ဒါပဲဆုံးလာနေတာအားရတယ်ပြန်နေအဲ့ဒီမှာတော့ထိုင်နေအဲ့တော့အဲ့ဒီဗီဒီယိုတယ်လီဗီရှင်းကလုတ်ပေးနေတာတွေကိုကိုယ်ကောင်းတဲ့အဝင်ခံတယ်ခုမှပြောစရာလုတ်ပြန်ရင်ကိုယ်စိတ်ကလိုက်ကိုပြောတယ်မျိုးတွေခုမှကြောက်စရာလုတ်ပြန်ရင်စိတ်ကလိုက်ကြောက်တယ်သူများလုတ်တမရခံနေတာနော်အဲ့ဒီလူကလွတ်လပ်တဲ့လူလားဟုတ်ပါဘူးသူမှသတိတမာတိရှိမလားရှိနေတော့နော်သူ့စိတ်ကိုသူတကယ်သိမလားမသိဘူးနော်ကိုယ့်စိတ်ကိုကိုယ်တကယ်သိဖို့ဆိုတာပြောလွယ်တဲ့လောက်လက်သိမှမလွယ်လာပါဘူးနော်သူ့စိတ်ထဲမှာတကယ်ကြည်လင်တန့်ရှင်းအေးချမ်းနေတာမျိုးဖြစ်နိုင်မလားဒီနည်းနဲ့မှမဖြစ်နိုင်ဘူးနော်ပြန်ပရဲ့လောင်းမို့မှုကိုလောက်ကြီးခံရတဲ့ဒီမှာလွတ်လပ်တဲ့လူမျိုးဖြစ်တော့ဘူးလွတ်လပ်တဲ့လူမျိုးဖြစ်နေတော့ဘူးနော်နော်အဲ့ဒီလူဟာတခြားဘာမှတိတ်ဆိတ်မလာဘူးအားနေအဲ့ဒီနေရာမှာပဲအဲ့တော့ဒီလောကဟာလူစီရမရှိဘူးဖြစ်သွားပြီနော်ဆိုတော့တကယ်တန်ဖိုးရှိတဲ့လူတွေကိုလုပ်နေလို့တကယ်တန်ဖိုးရှိတဲ့အသိဉာဏ်နဲ့ပညာတွေကိုရှာနေတဲ့လူအချိန်ရလောက်တရားထုံးတဲ့လူဖို့ဆိုရင်အဲ့ဒီ television video တွေလောက်ကြည့်ခြင်းမပေးနိုင်ဘူး။ပေးခြင်းစိတ်ကူးမရှိဘူး။အဲ့လိုတရားထုတ်တဲ့ DVD တွေကတော့မှအများကြီးရှိတယ်။တချို့လည်းပဲအသက်ကြီးတယ်။50 60တချို့လည်းပဲအသက်20 30နော်။သူတို့ကိုယ်တိုင်ကိုယ်တိုင်ဝင်လာပြောပြတယ်။တတိကောင်းကောင်းနဲ့စိတ်ကိုပြင်းပြောင်းထားပြီးတော့အဲ့ဒီ television video ကိုကြည့်နေလို့ရှိရင်အတိတ်ပဲမရှိဘူးဆိုရင်သိတယ်တဲ့။ကိုယ့်ကိုယ်လည်းပဲဂုံသိက္ခာတော်တော်ကြာနေပြီဆိုတာကိုသိတယ်တဲ့။နော်။ကိုယ့်ကို self respect ကကြာသွားတယ်။ဂုံမရှိတော့သိက္ခာမရှိတော့တန်ဖိုးမရှိတော့ရှက်တယ်တဲ့။ကြားတော့မကြည့်ကြတော့ဘူးเนาะအဲ့တော့တတိတမာတိကောင်းကောင်းနဲ့ကြည်စမ်းပါဘယ်လိုဖြစ်လာလဲဆိုတာသိအောင်เนาะရှက်ဖို့ကောင်းလာတယ်သူတို့လုပ်တဲ့ငါလိုက်ပြီးတော့လှုပ်ပေးနေရတယ်ဟိုမှာလှုပ်တဲ့ကိုယ်စိတ်ကလည်းလှုပ်ပါတယ်เนาะ The use of organs of cognition which for one reason or another normally lie dormant အဲ့ဒီစိတ်ဓာတ်နဲ့အသိဉာဏ်เนาะအသိဉာဏ်ကိုဖြစ်ပေါ်စေတဲ့ဒီစိတ်တိရသမာဓိဆိုတာဟာဒါကိုဟိုဒီကလေးများဟာအကြောင်းတစ်ခုကြောင့် အားကောင်းတဲ့ကောင်းအောင်သူတို့မလုပ်ကြအောင်နော်မလုပ်ပြကြအောင်ပေါ့နော်အဲ့တော့လုပ်ပြအောင်ကြိုးစားဖို့လိုတာ And the systematic development and perfection enables us to discover new meaning, new riches, new interest. အဲ့ဒီစိတ်ကိုတတိဓမ္မရီပိုကောင်းလာအောင်လေ့ကျင့်လို့ရှိရင်ဒါတွေဖြစ်လာမယ်ဆိုတော့ new meaning ဘဝမှာအတိတ်ပဲအတိတ်တွေပြုလာနိုင်မယ်နော်ဒီတော်မင်းကနေတယ်နေတယ်ပုံမှန်လည်းနေဘူးလေ What is the meaning of life? ပုံမှန်ဘယ်လိုပြန်ပြရလဲဒီလား It depends on you.နော်မင်းကမှမတည်တာပဲ။ဒါ meaning of life ကဟိုအပြင်မှာမရှိဘူး။နော်ကိုကသတိတမာတိကောင်းလာလေဉာဏ်ပညာရင့်ကျက်လာလေ meaning ဆိုတာကိုပို့ပို့ပို့မြင်လာလေပဲ။နေရာတိုင်းမှာ meaning ကရှိတယ်။ကိုမသိလို့ပါနော်။ Everything in this world has a hidden meaning. Hidden မရှိနိုင်တဲ့နေရာနော်ဉာဏ်မမြင်ရတာ။ငါတခါကြီးကိုကြည့်လိုက်ရင်တခါကြီးမှာ meaning တစ်ခုရှိတယ်။တခါကြီးမှာ meaning ဆိုတာတခါကြီးမှာရှိတဲ့တခါကြီးရဲ့ကိုယ်ပိုင် meaning ဆိုတာကိုတခါကြီးကဖုံးဖုံးတဲ့ meaning ရှိနေတယ်။ဆက်လာသဘောပေါက်လာပြီ။ကိုမြင်ရတဲ့သူကကို့အတွက်တည်းပဲရှိနေတယ်။ကိုပြောရသူကကို့အတွက်တည်းပဲရှိတယ်။ကိုဆက်ဆံရသူကကို့အတွက်တည်းပဲရှိနေတယ်။တခြားပြောနဲ့ဒီလိုအပင်လေးရစအတည်းပဲရှိတယ်။သူကကို့လောကကို့ဘဝကိုဒီနည်းတစ်ခုအဖြစ်အတည်းပဲပို့ပြီးပြည့်စုံအောင်ပြည့်အောင်လုပ်ပေးနေတယ်။သူကကျေးဇူးရှိတယ်ကျေးဇူးရှင်လည်းဖြစ်တယ်။ဒါကြောင့်ပြောရမယ်ဆိုရင်ဒီမှာရှိတဲ့တရားကောင်းတွေအားလုံးဟာဘုံဘုံရဲ့ကျေးဇူးရှင်လို့ပြောလို့ရတယ်။ကျေးဇူးဟာရှိနေတယ် directly or indirectly ။တကယ်ဖြစ်ခြင်းဖြစ်မဲ့တကယ်ဉာဏ်ဖြစ်ခြင်းဖြစ်မဲ့အားလုံးဟာကျေးဇူးရှင်တွေပဲ။အကယ်၍တရားကြီးတို့တယောက်မှမရှိရင်ဘုံဘုံရဲ့လောကဘယ်လိုလဲမထင်တော့။ဆိုတော့အသေးပင်နဲ့သွားလိမ့်မယ်နော်။အဲ့တော့တရားကြီးတို့တကမကြီးတို့ရှိနေခြင်းဒီပင်ကြီး။တွေ့နေရခြင်းဒီပင်ကြီး။ပြောနေရခြင်းဒီပင်ကြီး။ဘုံဘုံရဲ့ဘဝတမိတခုမှာဖြစ်တဲ့အသေးပင်ဘုံရှိစေတယ်။ဘုရားတန်ဖိုးရှိစေတယ်။အဲ့ဒီ meaning ကိုကတွေ့ဖို့လို့လားနော်ကိုကမြင်အောင်ကြည့်တတ်ဖို့လို့လေအဲ့တော့အဲ့လိုကြည့်တတ်ဖို့ဆိုတာစိတ်ကငြင်းငြမ်းမှုအေးချမ်းမှုရှိဖို့ sensitive ဖြစ်ဖို့တော်တော်အရေးကြီးပါတယ်နော်စိတ်ကအများဆုံးရှုပ်ထွေးနေလို့လားဘာ meaning မှတူမရဘူးဘယ်သူမှဒီကျေးဇူးမတင်တတ်တော့ကျေးဇူးဆိုတာသူမသိတော့ဘူးနော်အဲ့တော့ meaning ဆိုတာကြည့်တိုင်းမြင်ပါတယ် everything in this world has a hidden meaning နော်အဲ့ဒါလိုမြင်လာလို့ရှိရင်အတိတ်ပဲလည်းမြင်လာမှာနော် new meaning new riches အနည်းသာအမှန်တန်ပြည့်ဝလာမှာနော်ပြီးတော့ new interest စိတ်ဝင်စားစရာလည်းပိုများလာတယ်သိစရာတွေကများလိုက်တာသိကျင်လိုက်တာဟိုဘုံဘုံတော်စဉ်းစားနေတာတတ္တာတော်တူတယ်သိကျင်တာလေအကုန်လုံးသိလို့ဆိုတာတော်တော်မလွယ်လောက်ဘူးအရေးကြီးတာကိုတော့ဦးစားပေးရတာပေါ့လေဒါပေမဲ့သိကျင်တာလေရှိသေးတယ်ဒီတက်ပိုးပြီးနေလို့သိကျင်နေတယ်အချင်းကြီးကကုန်တာမြန်လိုက်တာဒီနေ့ဒီနေ့ဆိုတော့အင်္ဂတမြန်နာပဲကုန်မှာလားဖြိုးမှုရအချိန်မရှိဘူးဘယ်မှမမဖြိုးနိုင်ဘူးနိုင်ဘက်တင်္ဂါကြီးဆိုတော့မတက်နိုင်ဘူးမဖြိုးနိုင်ဘူး No time to waste The facets of the world that had previously been inaccessible to us inaccessible accessible ဆိုတာကိုယ်နဲ့လက်ငန်းမိတာနော်ကိုယ်ကလမ်းလို့ရတာထိလို့ရတာတိလို့ရတာ accessible နော် inaccessible ဆိုတာလည်းလမ်းမမီတာထိလို့မရတာတိလို့မရတာပြောတယ်နော်အရင်တော့ကလည်းလမ်းမမီတဲ့အရာတွေတိလို့မရတာတွေဟာသတိတမာတိကောင်းရတဲ့ကောင်ကလည်းလမ်းမမီလာတယ်တိလာတယ်နော်အဲ့တော့လောကကြီးကိုပို့ပြီးနည်းနည်းနည်းကျေပြီးသိကျင်တယ်ကိုယ်အကြောင်းလည်းပဲကိုယ်နည်းနည်းနည်းပို့ပြီးကျေပြီးသိကျင်တယ်ဆိုရင်ဒါကျိုးစားရမှာနော်ကိုယ်စိတ်ကိုကိုယ်သိအောင်သတိတမာတိကောင်းအောင်ကျိုးစားရမှာ Too much attention to externals blocks the way to immediate inner experience အပြင်လောကကိုသိအောင်ဆက်လုံးကြည့်လို့ရှိရင်အတွင်းမှာဖြစ်ပေါ်နေတဲ့ experience တွေကိုတိပွေရတဲ့သူကဖိတ်လိုက်တယ် block လုပ်လိုက်တယ်နော်ဒါတိမပါဘဲနဲ့တခုခုကိုကြည့်လို့ရှိရင်ကြည့်နေတဲ့အရာတို့ကကိုယ်စိတ်ထဲမှာနေရာပြည့်လိုက်တယ်နော်ကိုယ်စိတ်ကိုပြန်မသိတော့ဘူးအဲ့ဒါကိုပဲတတိထားလို့ရှိရင်တော့ဒီအရာကမစိတ်ကိုဒီလိုဖြစ်အောင်လုပ်တယ်ဆိုတော့မြင်တော့မြင်နိုင်တယ်နော်ဒါတော့immediate inner experience immediate ဆိုတာအခုဖြစ်တာနော်အရင်ကဖြစ်တာကိုပြန်စဉ်းစားတာမဟုတ်ဘူးခုချက်ချင်းဖြစ်တဲ့ခုစိတ်ရဲ့အတွေ့အကြုံခံစားမှုကိုအခုချက်ချင်းကြည့်ဖို့ဆိုတာအပြင်ကအရာဥထုတွေအာယုန်တွေအများကြီးပဲသွားမှုမျိုးမခံရမှဖြစ်တယ်နော်အဲ့တော့အထက်လျောက်တော့ပြင်ပလောကမှာသွားလာလို့ဖြစ်နေတာနည်းနည်းပါးပါးတော့သွားမှုမျိုးရှိမှာနော်တိုးတော့အချိန်ပြည့်ပြင်ပလောကကပဲခုစိတ်ကိုအပြည့်နေရာယူထားမှဆိုရင် ကိုယ့်စိတ်ကိုယ်ပြန်သိဖို့မဖြစ်နိုင်တော့ဘူး။ဒါကိုထက်ကထက်ကပြောတာအခုဖြစ်မှာအဲ့ဒီဒေသနာအဲ့ဒီဒုက္ခအဲ့ဒီအန္တရာယ်အင်မတန်ကြီးမားပါလေ။ခရီးသမီးလေးတွေငွေကစားအရင်းအချောလာတဲ့မြောက်ရယ်လေးကမိဘဘိုးဘွားညီမတွေမှာရောက်နေပြီးတော့မကြည့်လဲဆိုတော့တယ်လီဗီရှင်းကြည့်တယ်။အခုတိတဲ့တပည့်တွေတော့အဲ့ဒါပြဿနာတွေခဏခဏလာတယ်။ဒီလိုအင်္ဂါဒီခရီးတွေကိုပြောလို့မရအောင်ဆိုလို့မရအောင်ဆုံးမလို့မရအောင်စာချက်ခံလို့မရအောင်စာလည်းမကြည့်ရတော့ဘူး။ဘာလို့လဲဆိုတော့အများအားတယ်လီဗီရှင်းကြည့်တယ်computer game is added. The enormous increase of technical facilities. အခုက technical တိုးပေါ်လာတာတော့တကယ်အော်စရာအမြန်ကောင်းတယ်လိုက်လို့တော့မပြီးတော့ပါဘူးနော်တိုးတက်မှုတွေအဲ့ဒီ technical facilities တွေများလာတာနော် only serves to occupy the mind. occupy the mind စိတ်ကိုသူနေရာဝင်လိုက်တယ်နော် with all sorts of sensations and impressions. အယုံအမျိုးမျိုးတွေ impression အမျိုးမျိုးတွေနော်မာရင်းနေတဲ့အတွေ့အကြုံအယူဆတွေသဘောထားတွေ values တွေမဟုတ်တာတွေအဟုတ်လို့ပြရတယ်မကောင်းတာအကောင်းလို့ထင်အောင်လုပ်ပြရတယ်နော်အဖို့နဲ့ကြွားမယ်အစားနဲ့ကြောက်ကြွားမယ်အသောက်အမျိုးမျိုးနဲ့ကြွားဖို့ဒါတွေပဲအားပေးနေတာနော်အဲ့ဒီမာရင်းနေတဲ့ impression တွေကစိတ်ထဲမှာနေရာယူလိုက်တယ်နော် that lure the attention and interest from the inner world ကိုယ်စိတ်ကိုကိုပြန်ကြည့်ပြီးစိတ်ဝင်စားနေဖို့အခွင့်မပေးဘူးစိတ်ကိုဖြားယောင်းသိဆောင်လို့အဲ့ဒီမဟုတ်တာတွေကိုပဲလှည့်ပေးလိုက်တယ်ဒီလိုဆွေးဆောင်လာတာနော်အော်ကိုယ်သားသမီးတွေကိုအကျင့်စားကြမကောင်းတဲ့လူတွေကလာပြီးဖျားအောင်တွေးဆောင်ပြီးဖျက်ဆီးမယ်ဆိုရင်ဘယ်လိုသဘောထားမလဲအဖြစ်မခံနိုင်ဘူးလို့ပြောမှာနော်ဒါပေမဲ့ရေဒီယိုတယ်လီဗီရှင်းတွေဗီဒီယိုတွေဖျားအောင်တွေးဆောင်နေတာကတော့အဖြစ်ခံပါလေဒီကလေးတွေကြီးလာရင်ဘယ်လိုဖြစ်ကုန်မလဲနော်ကလေးတွေမကတော့ဒီကြီးတွေလက်ထက်စဉ်းစားဖို့လိုပါတယ်အကျင့်ပါသွားရင်ဆွဲတယ်နော်ဖျက်လို့မရဘူးညာဆွဲတယ်The relentless flood of newspapers. အများကြီးဖြစ်နေတယ်နိုင်ငံခြားမှာတော်တော်များပါတယ်နော် Radio programs and movies, TV, video may widen or fill the external mind. ဒါတွေကလူတွေဘုဟုသတော့ဖြစ်အောင်လုပ်ပေးမယ်နော်ပြင်ပလောကနဲ့ပတ်သက်တဲ့ဘုဟုသကျွေးအောင်တော့သူတို့အထက်လျောက်တော့ပေးမယ်နော် While at the same time, အချိန်မှာပဲ and in the same measure,အဲ့ဒီသူတို့ကများရင်များသလောက်နော်ဒါဖြစ်မနေဆိုတော့ consciousness of the inner world ကိုယ့်ရဲ့အပြင်လောကကိုယ်စိတ်ကိုကိုယ်ပြန်သိမှုနော် becomes darkened အမှောင် challenge လို့ဖြစ်သွားတယ်မှုန်သွားတယ် and may eventually disappear altogether နောက်ဆုံးကျတော့ကိုယ်စိတ်ကိုကိုယ်လုံးလုံးမသိကြတယ်ဖြစ်လာမယ်အဲ့လိုဖြစ်နေတဲ့လူတွေက America မှာများပါတယ် absent minded တော်ဖြစ်တယ်ကိုယ်စိတ်ကိုကိုယ်လုံးဝမသိဘူးအယူလို့ဖြစ်နေတာပြန်ရခတ်နေတာဒါတကယ်စေစေယောဂဖြစ်ပါတယ်နော်။ဒါတိပမာရိနင်းစေယောဂဖြစ်တယ်။တိလပြည့်စည်ရင်စေယောဂဖြစ်တယ်။မြတ်တာဘုရားခေါင်းပါရင်စေယောဂဖြစ်တယ်။ဒါတော့ဖြစ်နေပုံတွေကိုတေချာတိထားဖို့အတန်ရေးကြည့်တယ်။ကိုယ့်ရဲ့ inner world ကိုကိုသိဖို့အထူးကြိုးစားဖို့လိုတယ်။အချိန်ရှိတုန်းကကြိုးစားထားမှာနော်။ In fact, it seems that in spite of material prosperity, ရုပ်ပိုင်းဆိုင်ရာမှာအများကြီးတိုးတက်နေတယ်နော်။ပစ္စည်းဥစ္စာတော်လေးချမ်းသာကြပါလေပစ္စည်းအမျိုးမျိုးကိုတုံ့နိုင်ကြပါလေ In spite of material prosperity and political freedom နိုင်ငံရေးနဲ့ပတ်သက်လို့လည်းလုပ်ပန်ခွင့်တွေပို့ပြီးတော့ရလာတယ်နော်လုပ်ပန်ခွင့်တွေပို့ပြီးတော့ရလာပေမဲ့ The world in the end of the 20th century ဆရာကြီးနေကုန်ကနေလောကကြီးကနော်ဘာဖြစ်နေလဲဆိုတော့ is mentally sicker than it was in the 19th century မုတ်ဆက်ကိုရစုနှစ်ကနဲ့စာမစင်စိတ်ပိုင်းဆိုင်ရာအပြင်ပို့ပြီးတော့မကြမ်းမှန်ဖြစ်နေပါလေရှေ့လျှောက်လေးထက်ဒီဆိုးအိုးမှာပဲမဆိုးအောင်ဆိုတာတော်တော်သတိဉာဏ်ကြီးကြီးနဲ့ထိမ့်မှရမယ်ဆွတ်ထားလိုက်ရင်တော့မျောပါတော့မှာရေစီကြောင်းနဲ့ပါသွားဖို့ဘာမှမခက်ဘူးနော်ရေစုံမျောရဆိုတာအင်တန်လွယ်ပါလေ We are not in danger of becoming slaves anymore ဟုတ်ကဲ့မှာကျုံစနစ်မရှိတော့ဘူးနော်ကြုံဖြစ်သွားပေါ့ကြောက်စရာမလိုဘူးဒီအန္တရာယ်မရှိဘူးနော် but of becoming robots တဲ့ဒါပေမဲ့လူမပိပတဲ့စိတ်ရုပ်လူဖြစ်သွားပေါ့ရတော့အန္တရာယ်အများကြီးရှိပါတယ်နော်အာယုန်ကြီးကဘတ်တင်တွေကို push လုပ်တာမျက်စိတွေကနေဘတ်တင်တွေကို push လုပ်တယ်နားတွေကနေဘတ်တင်တွေမျိုးမျိုး push လုပ်တယ်နော် push button robots ဖြစ်နေပြီပေါင်းမကျင်ဘေးကအာယုန်ကြီးခိုင်းလိုက်မှလုပ်နေတယ်အဲ့ဒါလူမပိတာတော့ဘူးနော်ဆိုတော့ကပြောရရင်ပြန်ဆက်ဆက်ပြီးတွေးကြည့်ပါ တောင်းကျင်ကခိုင်းလို့မဟုတ်ဘူးတောင်းကျင်ဆက်ဆံလို့မဟုတ်ဘူးကိုယ်အသွင်စိတ်ကဖြစ်ပေါ်လာတဲ့လောဘဒေါသရဲ့တက်တွန်းစေစားမှုကြောင့်လည်းမဟုတ်ဘူးတတိယပြည့်ချက်ကြည့်ပြီးတည်ပြီးဉာဏ်နဲ့ဆုံးဖြတ်ပြီးလှုပ်တင်တာကိုလှုပ်တဲ့သူဖြစ်မှာကလူလို့ခေါ်လို့ရမယ်နော်စိတ်တည်းကလောဘဒေါသတွေခိုင်းနေရလှုပ်နေတောင်းကျင်အာရုံ၅ပါးကဆက်ဆံလို့မပါမယ်ဆိုရင်အယုတ်ဖြစ်သွားပြီ robot ဖြစ်သွားပြီလူမဟုတ်တော့ဘူးနော် Close observation discloses that most of us မသာစိတ်ပညာရှင်ကြီးတွေတော်တော်များများသိချာ observe လုပ်တာနော်သိချာအကျက်ခတ်ပြီးတို့လေ့လာကြည့်တာ Close observation discloses that most of us most of the time တို့အားလုံးပါပဲနော်အချိန်တော်တော်များများမှာ behave and act mechanically စရုပ်တစ်ခုလိုပဲပြင်လို့ကြရတယ်နော် like a machine စက်တစ်ခုလိုပါပဲလုပ်နေကြလို့ပြောတယ်ပြောနေကြပြောစနေကြစမ်းဘာဖြစ်လို့ဒါတွေလုပ်နေလဲဆိုတာမစမ်းတော့ဘူးနော် we have no conviction of our own ကိုယ့်အကူဘာကိုတန်ဖိုးထားတယ်လဲဆိုတာသိမရှိတော့ဘူးနော်အများလုပ်တဲ့နောက်ကိုလည်းကြာအများလုပ်တယ်လည်းလုပ်ကြာအများစားလို့စားအများဝတ်တယ်လို့ဝတ်တယ်ဟုတ်အခုလူငယ်လေးတွေကိုမြေးကြည့်ရင်ဘာအလုပ်လုပ်ချင်လဲဆိုရင်ဘယ်အလုပ်ခက်စားတယ်သူအဲ့ဒါပဲစဉ်းစားတယ်ငါဘာလုပ်ချင်လဲဆိုတော့ဒီချက်မစဉ်းစားဘူးနော်အဲ့တော့ကိုယ့်ရဲ့ရိုက်ဝါဒနာပင်ကိုဓာတ်ခံကိုနားလည်ဖို့အရေးကြီးတယ်နော်သားသမီးတွေကိုလည်းသူ့ရဲ့ရိုက်ဝါဒနာသူ့ရဲ့ဓာတ်ခံဘယ်ညာမှာအားကောင်းနေလဲဆိုတာလေ့လာဖို့အကျက်ခတ်ဖို့အမှန်ရေးကြီးတယ်နော်ဥပမာအရင်ကလည်းပြောဘူးဒီပဲလေးတယောက်သူက electronic engineer သိဖြစ်ချင်တယ်ဒါပေမဲ့သမီးပါတွေကသူ့ doctor ဖြစ်ရမယ်ဆိုတော့ဆောင်ဝအောင်လို့လည်းအမှတ်ကအင်မတန်ကောင်းတော့အဲ့ဒီစိတ်တက်ကြိုးတွားရတယ်သူမတွားခြင်းဘူးဘွဲတော့ရတယ်ဟုတ်ဘွဲရတော့ပုံမှန်သူ့မြင်ကြည့်တယ်သူဆီယောင်ဖြစ်ပြီးပြောသလားဆိုတော့မပြောဘူးဘာလို့မပြောတာလဲလို့မြင်ကြည့်တော့သူဆီယောင်ဖြစ်ခြင်းဘူးဆိုတော့သူက electronic စိတ်ဝင်စားတယ် electronic engineer ဖြစ်ခြင်းတယ်တကယ်မဖြစ်လို့ဆီယောင် online တက်ယူလဲတော့မိဘတွေကယူခိုင်းလို့ယူတာပါသူတို့အပြင်သူတို့ကျင်နေအောင်ယူပေးလိုက်ရတာသူမှကျင်နေမှမရှိတော့ဒီဆီယောင်လုံးကသူကြီးပွားမှာလားဆိုတော့ကြည့်ပါဦးနော်ဒါတော့ lucky ဥပမာနဲ့ပြောပြတာပါနော်ဘုံဘုံကိုယ်တိုင်လည်းပဲဒီလိုဖြစ်ခဲ့ရအကျုံ့ပြုပါလေငယ်တော့မိဘတွေကသူတို့ဖြစ်စီခြင်းများတွေအများကြီးအတင်းတက်တွန်းလာပါပဲနော်သူတို့ကတော့စေတနာမြတ်တာတော့ရှိတာမှန်ပါတယ်နော်ဒါပေမဲ့ကို့သားသမီးရဲ့ပင်ကိုယ်ဓာတ်ခံကိုသူတို့မသိဘူးနော်အဲ့တော့တော်တော်များများအချိန်တွေမှာတောင်းကျင်ရကြိုက်တာမိဘကြိုက်တာဆရာသမားကြိုက်တာခေတ်အချိန်တွေကိုကြည့်ပြောလဲခေတ်အလိုက်လုပ်ခဲ့တာတွေရှိတယ်ဒါပေမဲ့ကိုယ်စိတ်ကိုကိုယ်တိုင်ချာကြည့်တဲ့ခါမှာငါတကယ်လုပ်ချင်တာဘာလဲဆိုတော့ရှာတဲ့ခါမှာပထမတော့ကိုရတဲ့အဖြေတောင်ကိုလက်ခံဖို့ရတတ်တည်းမရှိဘူး။ဘာလို့လဲဆိုတော့ကိုရတဲ့အဖြေကပေါင်းကျင်လက်ခံတဲ့အဖြေမျိုးမဟုတ်ဘူး။ပေါင်းကျင်မကြိုက်တဲ့အဖြေဖြစ်နေတယ်။မိဘအတန်ဝင်မကြိုက်တဲ့အဖြေဖြစ်နေတယ်။နော်။ပြီးတော့လည်းပဲတစ်ဖြည်းဖြည်းနဲ့ဒီကိုရဲ့ဓာတ်ခံကိုယ်စိတ်ကိုကိုကြည့်ကြည့်ကြည့်ကြည့်ကြည့်ပါများတဲ့ခါကျတော့ဒီဓာတ်ခံကသူတောင်းဆိုလာပြီ။မရဘူးသူဒါပဲလိုချင်တယ်။တခြားသူမျိုးချင်တော့ဒါ conviction ဆိုတာအဲ့လိုမျိုးဆိုတာလေနော်ကိုယ်စိတ်ကိုကိုယ်ကြည့်ပြီးတော့သိလာတယ်ငါ့ရဲ့ဓာတ်ခံပါလေအဲ့တော့သိတော့ကိုယ်ဓာတ်ခံကိုယ်ပြီးဇာနဲ့ကြိုက်တာအကျိုးများတာနော်အဲ့ဒါကတကယ်စိတ်ရောကိုယ်ပါဘဝပါပြီးတော့လှုပ်လိုက်ဖို့လိုတယ်ဒါမှဘဝအတိတ်ပဲရှိနေသူများအထင်ကြီးတာရည်ရွယ်လိုက်လို့နေပြီးတော့ဘယ်လောက်တည်းသူများအထင်ကြီးကြီးဘဝအတိတ်တည်းမရှိဘဝကျင်းနေတယ်မရှိမရှိဘူးနော်နောက်ဆုံးတေကန်နေ့မှာကိုယ့်ဘဝကိုနောက်ကျောင်းပြန်ပြီးတော့စဉ်းချုပ်လိုက်လို့ဆိုတော့ငါဘာတွေလုပ်ခဲ့တယ်လဲဘာလို့တွေ့လုပ်ခဲ့တယ်လဲဆိုငါလုပ်ခဲ့တဲ့အားလုံးကသူများဖို့ပဲသူများထင်ကြီးဖို့ငါ့ဘဝမှာနေပေးခဲ့တာငါတကယ်လုပ်ချင်တဲ့လုပ်တာမလုပ်ရသေးဘူးဒါကဘုံဘုံရဲ့တေဂါနီလိုလိုဖြစ်ခဲ့ဘူးတဲ့အချင်းတွေကျုံရဘူးပါလေခဏခဏအဲ့တေဂါနီလိုအချင်းကိုရောက်တိုင်းရောက်တိုင်းပဲခုဘဝကိုပြန်ကြည့်တဲ့ခါမှာငါတကယ်လုပ်ချင်တဲ့လုပ်ကိုတကယ်စိတ်ပါလက်ပါလုပ်ပြီးခဲ့ပြီလားကြည့်တဲ့ခါမှာအားမရဘူးအချင်းတော်များသူများအတွက်လုပ်ပေးနေရတာပဲသူများအတွက်ဆိုတာသူများအကျိုးများတဲ့ကိစ္စမဟုတ်ဘူးနော်သူများအထင်ကြီးသူများကိုယ့်ကိုအထင်ကြီးတဲ့ကိစ္စမလုပ်ခဲ့တာဟုတ်လားအင်မတန်ကြီးမားတဲ့ဆုံးရှုံးမှုပါပဲအဲ့တော့စောင့်နေရတဲ့ဒီနည်းမျိုးလုပ်နေရတယ်ဆိုတော့ရှိပါတယ်မလုပ်လို့မဖြစ်ဘူးနော်အဲ့ဒီကြားတဲ့ကပဲကိုယ့်ကိုယ်ကိုသိချာပြန်မေးပါနော်ငါတကယ်လုပ်ချင်တာရင်တဲ့အသေးသေးမျိုးနားတွေကလှည့်လည်လုပ်ချင်တာပါလေအဲ့ဒီအလုပ်ကိုရှာဖို့တေချာကောင်တွေပေါ်လို့လုပ်ပါလေ။အဲ့ဒီထဲမှာတစ်ခုအကောင်ကဘာလဲဆိုတော့လူတီတာဆုံးလူတယောက်ဖြစ်ဖို့အဲ့ဒါအရေးကြီးဆုံးပါပဲ။ဒီနေ့အချိန်နဲ့တော်တော်လေးရလို့အများကြီးပြောလိုက်ပါပြီ။ အေးစေးစေးစိတ်ပါလက်ပါနာနေကြလို့ပြောတာလည်းပိုးပြီးတော့အားရှိပါတယ်အားရပါတယ်နော်အခုပြောပြီးသားလည်းပဲဒီကကြီးတို့ဒီကမကြီးတို့အေးစေးပြန်စဉ်းစားပါဉာဏ်ရှိတဲ့သူတွေပါပြောလိုက်ရင်ရင်းနေတယ်တိတယ်နားလည်ပါတယ်သဘောပေါက်ကြတယ်ဆိုတော့ကြိတ်ခတ်လို့လည်းရပါတယ်နော်လုတ်ဖို့ပဲလိုတယ်နော်နားလည်တာတော့မဟုတ်ဘူးနော်တကယ်လုတ်ဖို့ပဲလိုတယ်